အတော်ကြီးတို့ဒီနေ့တာနာတော်နေ့2558ခုကောဇာတကိ1386ခုတတင်းကျော်လာပြီနေ့ညမိဓမ္မအခါတော်နေ့နေတို့နေ့မြတ်ဘုရားရှင်ကိုတော်မြတ်ကြီးဝါရင်သုံးလကလပတ်လုံးတာဝရင်သာနတ်ပြည်မှာပြိမာတရားကိုဟောကြားပြီးတော့လူကြီးကိုပြန်လဲဆင်းသက်လာတဲ့နေ့ဖြစ်တဲ့အတွက်ကြောင့်မိဓမ္မအခါတော်နေ့လို့ဘုရားဘာသာဝင်သူတော်ရှင်များဒီတရင်ကျော်လာပြီးနေ့ညကိုအမျက်တနိုးတံပိုးတားပြီးတော့ကုသိုလ်ကောင်းမှုများပြုလုပ်ရအခါကာလအနေနဲ့သတ်မှတ်ပြီးတော့တလာခဲ့ကြတဲ့မိဓမ္မအခါတော်နေ့ပေါ့နော်အဲ့တော့ဒီကနေ့ဦးရှင်တို့သစ္စာရွှေစီ6နှစ်ပြည့်ဓမ္မတပင်ပွဲဆိုပြီးတော့ဒကာကြီးဦးမြင့်ရွှေဦးဒကာကြီးဒေါ်တီရာဆိုမိသားစုတို့ဒီအိမ်မှာဆင်းရဲကျင်းပကြတဲ့ဓမ္မတပင်တရားဝဲဖြစ်ပါနေဓမ္မဒါနအလှရှင်တွေပဲဒကာကြီးဦးမြင့်ရွှေဦးဒကာကြီးဒေါ်တီရာစုတမီးမအင်ဂျင်ရမုံမနှင်းကြီးရမုံဒီမိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒါဒီကနေ့ညမြတ်စွာဘုရားရဲ့တရားဒေသနာတော်များကိုနားယူကြည်ညိုကြတယ်ပေါ့နော်အဲ့တော့ဦးဇင်းတို့ဒီကနေ့ညမနေ့တုန်းကဟောတာတဲ့တရားရဲ့အဆက်တဘပပတာအကရဏကုသလတုပတံပရာသာသီတံပရိယောတပဏံဣတံဗုဒ္ဓနာသာသနာဆိုပြီးတော့ကင်းတော်ဝါလူသေးစုမကပွင့်တော်မူကြတဲ့မြတ်ဘုရားအဆူဇူတို့ဟောကြားတော်မူခဲ့တဲ့အစိုးမဩဝါဒအနည်းချုပ်တဘပပတအကရဏမကောင်းမှုမှန်သမျှမပြုလုပ်ဖြစ်အောင်ရှောင်ကြဉ်ရမယ်ဆိုတဲ့အချက်ကုသလတုပ္ပတံဗရာကုသိုလ်ကောင်းမှုမှန်သမျှပြုလုပ်ဖြစ်အောင်ကြိုးစားကြရမယ်ဆိုတဲ့အချက်သစိတပရိယောတပဏမိမိရဲ့စိတ်ကိုပြုစင်တန်ရှင်းအောင်ကြိုးစားအထောက်ကြရမယ်ဆိုတဲ့အချက်မကောင်းမှုရှောင်ကောင်းမှုဆောင်ပြုအောင်စိတ်ကိုဒါအဲ့ဒါမနေ့တုန်းကမကောင်းမှုရှောင်ဆိုတာနဲ့ပတ်သက်ပြီးတော့အကျေတဝဦးဇင်းတို့ပြောခဲ့ပါပြီဒီကနေ့ညကောင်းမှုဆောင်ဆိုတာနဲ့ပတ်သက်ပြီးတော့အထူးသဖြင့်ကုသိုလ်ကောင်းမှုရဲ့ပြုလုပ်တဲ့ပြုလုပ်တိုင်းပုံကုသိုလ်ကောင်းမှုရဲ့တတ္တဝါတို့ရဲ့အပေါ်မှာကောင်းကျိုးချမ်းသာကိုပေးနိုင်ဖို့အဲ့ဒီကုသိုလ်ကောင်းမှုကိုသူ့ရဲ့အကျိုးကျေးဇူးကိုနားလည်ပြီးတော့ကုသိုလ်ကောင်းမှုပြုလုပ်ခြင်းစီပေါ့အောင်တော်ဦးဇင်းတို့ဦးစားပေးပြီးတော့ဒီကနေ့ညပြောသွားဖို့စီကူတာပါလေဟုတ်လားအဲ့တော့ဒီကနေ့ညကောင်းမှုဆောင်ဆိုတဲ့အပိုင်းကိုနိုင်ယူခြင်းကြောင့်ရအောင်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုတော်မြတ်ရဲ့အင်မတန်အကြံကြည်လင်တော်မူတဲ့မဟာကရုဏာကိုတိစီအားတရားလုံးစုံကိုတည်တော်မူမြင်တော်မူတဲ့သဘေညွတ်တဉာဏ်ဒီဟုသောပညာကိုဒုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတိမြတ်တို့ရှိခိုးပူတော်ကြအောင်စုအလုံးလည်းအုပ်ချီမိုးပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယပညာပိဇောတဝိယတမောဟတမံသန္တရမရလောကကရုဏဝန္တိဒုက္ခတံဂတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာတော်ဖြင့်ဤမြသောစိတ်နှလုံးလည်းရှိတော်မူပါဘိထသောပညာပိဇောတဝိယတမောဟတမအရဟတမေတိဟုသောအယဝလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖယ်ခွာတော်မူဘိထသောသန္တရမရလောကကရုဏလုံနှံပြမသတ္တဝါနန္ဒတို့ဤကြောက်တီတန်တို့လေကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါဘိထံသောဂတိဝိမုဒ္ဒံတေဝမနုဿံဤကရာနေဘေတတရိစာလာယရှိငါတံသောဂတိရောမာလိသူသဖြင့်ကင်းလွတ်တော်မူဘိထံသောသူကတံသတ္တဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမြတ်စွာတော်မူပါဘိထံသောဘောရံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်သာဗရမြန်ကဲ့သို့ပြတ်သားထင်းနေသည့်မြင်ပေတတ်ဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မှမူယုံနိုင်နှပြဖြစ်ကြပါသောဘုရားတို့တော်တို့သည်ဝ โอนิวนามากายวจีมโนชีวิตตงนี้ดวาระปนามะภิญทุกขวาโยโจและโสโมหะสิกขุอุญญปาอิเมสวาพะยาစေတံပရိယောတပနံဣတံဘုဒ္ဓနာသာသနာနဲ့မြတ်စွာဘုရားရဲ့အဆုံးအမဒေသနာတော်များစွာရဲ့အနှစ်ကြိုးလို့ဆိုရမယ်ဒီတရားကထားလေးမြတ်စွာဘုရားရဲ့အဆုံးအမဆိုတာအကျဉ်းများဖြင့်ပိသဘောင်တော်တို့သာသနာဆိုတာအဆုံးအမလို့အဓိပ္ပာယ်ရပါတယ်အဲ့ဒီသာသနာဆိုတဲ့အဆုံးအမမှာလည်းပဲဦးဇင်းတို့ယထာပရာဒသာသနာအပြစ်အလျော်စွာဆုံးမတဲ့သာသနာလည်းရှိတယ်။အဲ့ဒါကဦးဇင်းတို့ဝိနည်းပိဋကပေါ့။နော်ယဟန်တော်တွေကဒီအမှုဟာမပြုတဲ့မှုဒီအမှုဟာပြုလို့လို့ရှင်ဘလို့အပြစ်တွေတင်ရောက်မယ်လို့ခေအနေနဲ့ပြောမယ်ဆိုရင်တော့ဥပဒေလို့ဆိုကြပါစို့။ဒါကိုဦးဇင်းတို့ယထာပတာရသာသနာလို့ခေါ်တယ်လေ။နောက်ဦးဇင်းတို့ယထာနုရောမသာသနာလို့ရှိတယ်။အဲ့ဒါကဘာလို့ဆိုတော့တတဝါတို့ရဲ့အကျင့်နဲ့ဇေယိုက်ကိုလိုက်ပြီးတော့ငဲ့ပြီးတော့ဟောတဲ့တရားယထာနုလောမသာသနာအထူးသဖြင့်တော့သုတ်တန္တပိဋကဟာယထာနုလောမသာသနာပဲဒီတတဝါကတခိတရုရှိတရားအကျင့်ကိုသဘောကျသလားတရားအကျေကိုသဘောကျသလားအလေအလတ်ကိုပဲသဘောကျသလားဘယ်လိုဟောတာကိုသဘောကျသလဲသူ့ရဲ့အကျိုက်ကဘာလဲသူ့ရဲ့ဇေယိုက်ကဘာလဲဆိုတာကိုဝေချံခွဲပြန်ပြီးတော့တတဝါတို့ရဲ့အကျင့်နဲ့ဇေယိုက်ကိုလိုက်ပြီးတော့ဟောတဲ့ဒေသနာအမျိုးစားပေါ့နော်သုတ္တန္တပိရိကနောက်ပြီးတော့ဦးဇင်းတို့ယထာဓမ္မသာသနာလေးအဲ့ဒါကတဘာဝအလျော်စွာဟောထားတဲ့တရားဒေသနာလေးအထူးသဖြင့်အဘိဓမ္မာပိရိကဟာအဲ့ဒီသာသနာပဲနောက်ဒီကနေ့အဘိဓမ္မာခါတော်နေ့မှာအဲ့ဒါကိုပြောရရင်တော့တော်တော်ကောင်းမယ်ပေါ့နော်အဘိဓမ္မာတရားဆိုတာပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်ကိုဖျောက်ပြီးတော့တဘာဝတရားတွေရဲ့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေအောင်မြတ်စွာဘုရားဟောထားတဲ့ဒေသနာတွေလို့ရင်းချုပ်လူငယ်တွေနားလည်ရမယ်ပေါ့နော်အဲ့တော့သာသနာကိုဦးဇင်းတို့အဲ့လိုမျိုးခွဲခြားစိတ်ပြပြီးတော့ပြရလဲရှိတယ်သာသနာဆိုတဲ့စကားလုံးလေးနဲ့ပတ်သက်ပြီးတော့ပရိယတိသာသနာပฏิပတ္တိသာသနာပฏิဝိဒါသာသနာလို့ပြောတာလည်းကြားမှုရတယ်မဟုတ်လားအေးပရိယတိဆိုတာကတော့မြတ်စွာဘုရားဟောခဲ့တဲ့တရားဒေသနာတော်လေးပေါ့စာပေပေါ့ပฏิပတ္တိဆိုတာကတော့မြတ်စွာဘုရားဟောထားတဲ့ဒေသနာနဲ့အညီချမ်းသာတဲ့ချမ်းသာမှန်ကိုရကြောင်းဒီလံကောင်းတွေကိုလက်တွေ့ကျင့်ကြံကြိုးကုပ်အထုတ်တဲ့အနေထားလို့ဆိုရပါစို့ပฏิဝေဒဆိုတာကတော့တကယ်ကျင့်ကြံကြိုးကုပ်အထုတ်လို့နောက်ခီးပေါက်သွားတဲ့သဘောနိဗ္ဗာန်ကိုမျက်မှောက်ပြုရတဲ့သဘောဒါကိုပฏิဝေဒလို့ဒီလိုနားလည်ရနောက်ပြီးတော့ဦးဇင်းတို့သာသနာဆိုတဲ့စကားလုံးလေးနဲ့ပတ်သက်ပြီးတော့ခေါင်းထဲပေါ်လာတာပြောရရင်သီလသာသနာတမာရီသာသနာပညာသာသနာလို့ဒီလိုလည်းပဲသုံးနှုန်းထားတာမတည်ဘူးလားရှိတယ်နော်အဲ့တော့ဦးဇင်းတို့စောစောကအတုံးလုံးလေးကတော့နည်းနည်းဟိုလူကြားထဲမှာအယောင်နေမယ်လို့ထင်ပရိယတိသာသနာပရိပတ်တိသာသနာပရိဝေဒသာသနာဒါကအယောင်များတယ်သီလသာသနာတမာတိသာသနာပညာသာသနာဆိုတာဒါကလည်းအယောင်များတယ်ယထာပဒါရသာသနာအပြစ်အလျော်စွာဆုံးမတဲ့ဝိနည်းပိရိကဒီသာသနာယထာနုလောမသာသနာတတဝါတို့ရဲ့အကျင့်နဲ့ဇယိုက်ကိုလိုက်ပြီးတော့ဟောတဲ့အဆုံးအမဒေသနာတို့ဒါကသုတ်တနာပရိကတ်ယထာဓမ္မသာသနာတဘာဝအလျော်စွာဟောထားတဲ့အစိုးအမဆိုလာကြတော့နည်းနည်းလေးကြားဖို့နာဝအချို့လူငယ်တွေကြတော့နည်းကောင်းနည်းမယ်ပေါ့နော်ဒါလည်းပဲမှတ်သားစရာပါပဲအဲ့ဒီလိုသာသနာတော်အစိုးအမမြတ်စွာဘုရားရဲ့ဒီဒေသနာတော်လေးရဲ့အနှစ်ချုပ်လို့ဆိုရမယ်ဒီတရားကဒါလေးနော်မနေ့ကပါတဲ့တော့မကောင်းမှုရှောင်ဒီကနေ့တော့ကောင်းမှုဆောင်အဲ့ဒီကောင်းမှုဆောင်ဆိုတာနဲ့ပတ်သက်ပြီးတော့ကောင်းမှုဆိုတာဘလို့တဘာဝတရားမျိုးလဲဘလို့အစွမ်းတတိတွေရှိတာလဲအဲ့ဒီကောင်းမှုရဲ့အကျိုးကျေးဇူးကိုသိမြင်နားလည်မှုအားကြီးလေလေအဲ့ဒီကုသိုလ်ကောင်းမှုကိုပြုကျင်စိတ်ပေါက်လေလေဆိုတာလေးကိုအခြေခံထားပြီးတော့ဒီကနေ့ညဦးဇင်းတို့ကောင်းမှုဆောင်ဆိုတာလေးကိုပြောပါမယ်ဟုတ်လားအဲ့တော့ကောင်းမှုဆိုတာနဲ့ပတ်သက်ပြီးတော့ကုသလနော်ကုသလဆိုတဲ့ပါဠိစကားလေးကိုဒါကောင်းမှုလို့အဲ့လိုဗမာမှုပြုထားတာဒီကုသိုလ်ဆိုတဲ့ကုသလဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးတော့အပြိမာကျမ်းဂန်တွေထဲမှာ ကုသလအနာဝိဇ္ဇဒုက္ခဝိပါကလက္ခဏာကုသလဆိုတဲ့ကုသိုလ်ဆိုတာဘာကိုပြောတာတုံးဆိုတော့အနာဝိဇ္ဇဒုက္ခဝိပါကလက္ခဏာအပြစ်ကင်းတဲ့သဘောကောင်းကျိုးချမ်းသာကိုပေးတဲ့သဘောရှိတဲ့တရားတွေလို့အဲ့ဒါလိုအဓိပ္ပာယ်ဖွင့်တာကုသိုလ်ရဲ့သဘောလက္ခဏာဘယ်လိုရှိကြလဲလို့မေးရင်အဲ့ဒီနှစ်ချက်ကိုအဓိကထားပြီးတော့ပြောရရမယ်ပေါ့ကုသိုလ်မှန်လို့ရှိရင်အနာဝိဇ္ဇအပြစ်ကင်းတဲ့သဘောရှိတယ်ဒုက္ခဝိပါကကောင်းကျိုးချမ်းသာကိုပေးတဲ့သဘောရှိတယ်။ကိုလှုပ်လိုက်တဲ့အလှဟာအပြစ်ကင်းသလား။ကောင်းကျိုးချမ်းသာကိုဖြစ်စေနိုင်တဲ့အစွမ်းတတိရှိသလားဆိုတာကိုကိုကိုယ်တိုင်ခိုက်တဲ့နဲ့ဉာဏ်ရှိမယ်ဆိုရင်ဒါလည်းပဲသိနိုင်မှာ။နော်။ဒါကြောင့်ပိဋကတ်ပေါင်းတောင်းလို့ကုသိုလ်ဆိုတာဘာလဲလို့မေးရင်အပြစ်ကင်းတဲ့ကောင်းကျိုးချမ်းသာကိုဖြစ်စေနိုင်တဲ့အလှုံများအပြောများအတွေးများလို့အကျဉ်းမြင်အဲ့လိုနားလည်ရမှာ။အဲ့ဒီကုသိုလ်ကောင်းမှုတွေဟာပြုမယ်ဆိုလို့ရှိရင်ထုတ်ကုသိုလ်ကောင်းမှုနဲ့တန်တဲ့ကောင်းကျိုးချမ်းသာကိုတေချာပေါက်ဖြစ်စေမှာပဲဒီနေရာမှာမြတ်စွာဘုရားကကုသိုလ်ကောင်းမှုကိုဘာကြောင့်ပြုကြလို့တိုက်တွန်းရတယ်လို့မေးရင်မျိုးမျိုးသောချမ်းသာဒုက္ခတို့ဖြင့်ပြည့်စုံစေခြင်းလို့ပါလို့အဲ့ဒါလိုအထင်မိဆုံးဖြေတတ်ဖို့လိုမယ်ဘာကြောင့်ကုသိုလ်ကောင်းမှုတွေကိုပြုဖို့မြတ်စွာဘုရားကဆုံးမရတာတုံးတိုက်တွန်းရတာတုံးလို့မေးရင်အမျိုးမျိုးသောချမ်းသာဒုက္ခတို့ဖြင့်ပြည့်စုံစေဖို့ချမ်းသာဒုက္ခဆိုတာလည်းအမျိုးမျိုးရှိတာဗျပြန်ရအဲ့ဒါတရားရဲ့နောက်ပိုင်းမှာပါလိမ့်မယ်เนาะအဲ့တော့ဒီနေရာမှာကုသိုလ်ဆိုတာအကြောင်းတရားဖြစ်တယ်ချမ်းသာဒုက္ခဆိုတာအကျိုးတရားဖြစ်တယ်ကုသိုလ်ဒီဟူသောအကြောင်းတရားနဲ့ကင်းပြီးတော့ချမ်းသာဒုက္ခဒီဟူသောအကျိုးတရားမရနိုင်ဘူးဒါကြောင့်ချမ်းသာဒုက္ခဒီဟူသောအကျိုးတရားကိုအလိုရှိကြတယ်ဒကာဓမ္မတို့ဦးရှင်တို့တွေရာကုသိုလ်ကောင်းမှုဒီဟူသောအကြောင်းတရားကိုပြုလုပ်အထောက်ကြဖို့မလိုဘူးလားလိုတယ်အဲ့ဒါလိုကုသိုလ်ကောင်းမှုတည်းဟူသောအကြောင်းတရားကိုပြုလုပ်ဖို့ကြိုးစားတဲ့နေရာမှာလည်းကုသိုလ်ကောင်းမှုရဲ့ကောင်းကျိုးချမ်းသာကိုဖြစ်စေနိုင်ပုံတွေကိုကြည်ကြည်ပြတ်ပြတ်နားလည်ထားမယ်ဆိုရင်ပို့ပြီးတော့စိတ်အားထက်သန်စွာပြုလုပ်နိုင်တဲ့အနေအထားကိုရနိုင်တယ်။ဒါကြောင့်ကုသိုလ်ကောင်းမှုတို့ရဲ့အကျိုးကျေးဇူးတွေကိုဦးဇင်းတို့ပြောဖို့လိုလိမ့်မယ်။ပိဋကတ်တို့လည်းပဲများစွာလေ့လာဖို့လိုမယ်ပေါ့။ဒီနေရာမှာကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးတွေနဲ့ပတ်သက်ပြီးတော့ကုသိုလ်ကောင်းမှုဆိုတာဘယ်လိုချမ်းသာဒုက္ခတွေကိုဖြစ်စေနိုင်ပါတယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ပြောစရာအလွန်ကောင်းတဲ့သုတ်တံကတော့ခုတကပါဌပါဠိတော်မှာလာရှိတဲ့နိရိကန္တသုတ်တံပဲအဲ့ဒီနိရိကန္တသုတ်တံကိုတချို့ပညာရှိဆရာကြီးတွေကပိဋကတ်သုံးပုံရဲ့အနှစ်ချုပ်လို့တောင်အဲ့လိုပြောတာရှိတယ်နိရိကန္တသုတ်တံနဲ့ဒီပိဋကတ်အလုံး90ရာခိုင်နှုန်းလောက်ဇာဝနာဝရှိပြီးသားသုတ်တံပါနိရိကန္တသုတ်တံဆိုနိရိကန္တဆိုတာကဘာလို့ဆိုတော့နိတိဆိုတာရွှေအိုးပဲ။နော်ရွှေအိုးဆိုတာကကုသိုလ်ကောင်းမှုကိုတင်စားပြီးတော့မြတ်စွာဘုရားဟောတာတဲ့အသုံးအနှုန်းလေးပါ။အဲ့ဒီသုတ်တံကိုပြောမယ်ဆိုရင်အဲ့ဒီသုတ်တံဖြစ်ပေါ်လာခြင်းရဲ့အကြောင်းလေးကဆက်ပြီးတော့ပြောမှပြည့်စုံလိမ့်မယ်။ဘုရင်တို့မြတ်စွာဘုရားခြေတော်အကြောင်းလိုက်တော်မှာသတင်းသုံးတော်မူခြင်းကာလတနေ့တော့တာဝိတိမြို့ထဲမှာရှိတဲ့တထင်းတယောက်ကတန်ဃာတော်တွေကိုဘုရားအမှုရှိတဲ့တန်ဃာတော်တွေကိုသူ့အိမ်ကိုဆုံးသာပေးတယ်ကံမြတ်စွာဘုရားတန်ခါပေါင်းများစွာချမ်းချမ်းပြီးတော့သူ့အိမ်ကိုဆွမ်းသာကြွအဲ့လိုနဲ့သူကဆုံးလုပ်ကြွေးတယ်ဆုံးကတ်တယ်ပေါ့မြတ်စွာဘုရားရဲ့ဘေးကနေထိုင်ပြီးတော့ကြီးညိုပြီးတော့နေတဲ့အခါကောသလမင်းကြီးကဗန္နာယီကိစ္စရင်းနဲ့ပတ်သက်ပြီးတော့အရေးကြီးဆွေးနွေးတိုင်ပင်စရာရှိတယ်ဆိုပြီးတော့မင်းကြီးတယောက်ကိုအဲ့ဒီတထေးကြီးကိုအခေါ်လွှတ်တယ်ဒီတထေးကတိုင်းပြည်မှာတော်တော်အရေးပါတဲ့တထေးလေးဖြစ်မယ်နဲ့တူပါရဲ့ဘယင်ကိုယ်တိုင်ကလိုက်ပြီးတော့ဖိတ်ခင်းရတယ်ဆိုတော့အဲ့တော့မင်းကြီးကရောက်လာပြီးတော့အရှင်တထေးမင်းကြီးဘုရင်မင်းသားကတိုင်းပြည်ရဲ့ဗန္ဒာကြီးနဲ့ပတ်သက်ပြီးတော့အရေးတကြီးဆွေးနွေးတိုင်ပင်နေရရှိလို့နန်းတော်ကိုကြွားရောက်တော်မူဖို့ဖိတ်ကြပါတယ်။အဲ့လိုဖိတ်တဲ့အခါကျတော့အဲ့ဒီတထေးကြီးကဗာပြန်ပြောတော်ဆိုတော့တော်တော်အတိတ်ပဲပါတဲ့စကားတခုပြန်ပြောတယ်။ဗာပြောတော်ဆိုတော့အေးပါတဲ့ငါလာခဲ့မယ်။ဒါပေမဲ့အခုလောလောဆယ်မှာတော့ငါဟာရွှေအိုးမြုပ်နေတဲ့အခိုက်အတန့်ဖြစ်တဲ့အတွက်ကြောင့်မင်းခိတခဏလောက်ဆိုင်းပါအောင်မရွှေဦးမြုံနံပေးလို့ရှိရင်မင်းတို့မင်းတရားကြီးစီကိုငါအရောက်လာခဲ့ပါမယ်အဲ့ဒီစကားလေးပြန်ပြောတာတော့မင်းကြီးကတော့ဘလို့အတိတ်ပဲပေါက်သွားတယ်ဘလို့နားလည်သွားတယ်ဆိုတော့စားထဲမှာမပါဘူးသူပြန်သွားတော့လည်းပဲဟိုမင်းကြီးဟိုတတိကဘဲချိန်မှာနန်းတော်ကိုသွားတယ်ဆိုတာလည်းပဲမတန်တင်တာတော့မတွေ့ရအဲ့ဒါလို့လည်းဆုံးဖုံးပေးပြီဆိုတော့မြတ်စွာဘုရားကအဲ့ဒီတတိကငါအခုရွှေအိုးမြုပ်နေတဲ့အခိုက်အတန့်ပဲရှိပါသေးတယ်မကြခင်ငါလာခဲ့ပါမယ်ပြီးရင်လာခဲ့ပါမယ်ဆိုတဲ့ဇာတ်လေးကိုအကြောင်းပြုပြီးတော့ရွှေအိုးမြုပ်နေတယ်ဆိုတာကိုမြတ်စွာဘုရားအဲ့ဒီမှာအခြေတည်မဟုတ်ဘူးဒါ ဒါကဒီစကားကိုပြောတဲ့ဒီတတိယအရည်သွေးဟာလည်းအလွန်မြင့်မားတယ်ဆိုတာတော့သိနိုင်တယ်။ဒါပိသက်တို့လည်းပဲသဘောပေါက်ပြီးသားပါ။ဒီတတိယကဘာကိုရည်ရွယ်ပြီးတော့သူ့ကိုယ်သူသူဟာရွှေဥမြုပ်နေတယ်လို့ပြောတာလဲဆိုတာကိုလည်းပိသက်တို့သဘောပေါက်ပြီးသား။ဘဝမှာအရည်အကြီးဆုံးအလုပ်လို့ဆိုရမယ်။ကုသိုလ်ကောင်းမှုများပြုလုပ်နေခြင်းကိုပဲဒါသူ့ကိုယ်သူရွှေဥမြုပ်နေတယ်လို့ပြောတာ။ရှေ့ခေတ်ကပစ္စည်းဥစ္စာတွေပိုးလာပြီးရှုဆောင်တာတွေများနေပြီဆိုရင်နောက်အနာဂတ်မှာတစ်ချိန်ချိန်မှာတော့အတုံးလိုတာတဲ့အခါမှာဩအာကိုအာရာဖြစ်စီဖို့ဆိုပြီးတော့ပိုးလာတဲ့ကျွေတဲ့ငွေတွေကိုဥတီတဲ့ထည့်ပြီးတော့ညှုံ့နှံထားတဲ့အလေးထားရှိတယ်ပေါ့။နောက်ဒါကိုရွှေဥမြုပ်တယ်လို့။အဲ့ဒီမှာမြတ်စွာဘုရားကဒိဋ္ဌိကန္တသုတ်တံကိုအခြေတဝန်ဟောတယ်။ဟောတာကတော့သူကအထမပိုင်းလောကီလူတွေလည်းတော်တော်ပါတယ်လို့ဆိုရမယ်။လောကီလူပါတာကအထူးမဟုတ်ပါဘူး။သူကဩလောကီလူဦးဇင်းတို့လောကမှာရွှေဥမြုပ်တယ်ဆိုတာကဩကိုမျောလင့်ထားတဲ့အတိုင်းအနာဂတ်တစ်ချိန်ချိန်မှာဒီရွှေဩဟာကို့အတွက်အာကိုရာဖြစ်ခြင်းလည်းဖြစ်မယ်ဖြစ်ခြင်းမှလည်းဖြစ်မယ်မတရားဘူးလို့အဲ့ဒါကိုအရင်စပြောတာ။ဘာလို့လဲဆိုတော့မြုပ်ထားတဲ့ရွှေဩတွေဟာအခက်မသိလို့ရှိရင်နတ်တွေကကို့ကိုမုန်းတီးလို့နေရာရွှေတာမျိုးလည်းရှိတတ်တယ်တဲ့။ဒါမျိုးဆိုပြန်ကိုယ်တိုင်ဟောတာပါ။ဟုတ်လား။အဲပြီးတော့ကိုကိုယ်တိုင်ကအမှတ်မှားပြီးတော့ဘယ်တော့မြုပ်ထားမှမသိလို့လိုတဲ့အချိန်မှမရတာလည်းရှိတတ်တယ်။ဟုတ်လား။ပြီးတော့ဒီရွှေဩဟာအမျိုးမျိုးသောအကြောင်းကြောင့်ပြစီမှုတွေကြုံနိုင်တယ်ကိုမျောလင့်ထားတဲ့အတိုင်းကိုအသုံးလိုတဲ့ချိန်မှာအသုံးလိုတဲ့ချိန်မှာเนาะကိုအတွက်အသုံးချခြင်းမှလည်းကြမယ်အသုံးချလို့ရခြင်းမှလည်းရမယ်ပေါ့မတေချာဘူးမရေရာဘူးစိတ်မချရဘူးတေချာဖို့တေချာတဲ့ရေရာတဲ့စိတ်ချရတဲ့ကောင်းကျိုးချမ်းသာကိုဖြစ်စေနိုင်တဲ့ရွှေဥမြုပ်ဖို့လိုတယ်ဆိုပြီးတော့အဲ့ဒီမှာရွှေဥအမျိုးအစားတတိယဖြစ်ကုသိုလ်ကောင်းမှုအမျိုးအစား၄မျိုးမြတ်စွာဘုရားအဲ့ဒီမှာဟောနော်ရွှေဥအမျိုးအစားဘယ်နှမျိုးလုံးများ၄မျိုးလေယတဒါနေနတိလေနတာယမေနဓမေနသနိဒီတုနိဟိတောဟောတိအိဋ္ဌိယပုရိသတဝါဟောဒီလောကကြီးမှာယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်နော်အသိဉာဏ်ရှိတဲ့လူသားမှန်လို့ရှိရင်ရွှေဥ၄မျိုးကိုကိုယ့်ဘဝနောင်ရေးအတွက်ရည်ရွယ်ပြီးတော့ပြုလုပ်တော်အခြင်းမြုပ်နှံထားရမယ်တဲ့အဲ့ဒီမြုပ်နှံရမယ်ရွှေဥ၄မျိုးကဘာလို့ဆိုတော့ယတဒါနေနတိလေနတာယမေနဓမေနသဒါနရဲ့တိလရဲ့တာယမရဲ့ဓမ္မရဲ့ဒါနဆိုတာကပိသက်တို့ကိုအရင်တို့အခြေချဲတွင်ပြီးတော့အတိတ်ဝေရှင်းလင်းစရာလိုမဲ့မထင်ပါဘူးเนาะမိမိပိုင်ထားတဲ့ပြည်စည်းဥစ္စာကိုတပါသောတတ္တဝါတွေချမ်းသာရေးရှိရှုပြီးတော့ပေးနိုင်ကန်နိုင်ဝေနိုင်မြနိုင်လှူနိုင်တန်းနိုင်တဲ့သဘောကိုဒါနလို့ဆိုကြပါစို့เนาะနောက်တိလဆိုတာကြတော့ကိုယ့်ရဲ့ကာယကံမှုဝစီကံမှုကိုအပြစ်ခင်းအောင်တန်ရှင်းအောင်စင်ကြယ်အောင်ထင်ထင်ဆောင်ရှောက်တာလူတွေအတွက်ဆိုရင်တော့အဓိကကတော့၅ပါးတိလပါပဲဟုတ်လားတတ်နိုင်တဲ့ရဲ့၈ပါးတိလဆောင်ထင်းပေါ့အဲ့ဒါတိလတိဟုသောရွှေဟုတ်ပေါ့ဒါနရဲ့တိလရဲ့တတိယမြောက်ကပါတယ်တော့တန်ယမရဲ့တန်ယမဆိုတာကတော့သူကကိုယ်နှုတ်နှလုံးကိုသူကအပြစ်ခင်းအောင်တန်ရှင်းအောင်ထင်ထင်ဆောင်ရှောက်တဲ့သက်ပေါ့အဲ့ဒါကိုမင်းကုန်းဆိုဘုရားကြီးကတော့အလွယ်နာလေအောင်သမာဓိလို့အရာကောက်ပြတယ်။ဟောတန်ယမအရာဘာကိုကောက်တယ်။သမာဓိတဲ့။နောက်ဓမ္မတဲ့။သုဒ္ဓမြောက်ရွှေဟောကဓမ္မဆိုတာကဓာတ်ချိုင်းတဲ့မာနလုံးဆင့်ပြီးတော့ရေးတဲ့ဓမ္မမဟုတ်ဘူး။နော်။ဓာတ်ရင်းရဲ့မရဲ့ရေးထားတဲ့ဓမ္မ။အဲ့ဒီဓမ္မဆိုတာကဣန္ဒြေ6ပါးကိုလိမ္မာအောင်ရှင်းကြည့်အောင်ဆုံးမလား။ဆိုလိုတာကမြင်ရတာတွေနဲ့ပတ်သက်ပြီးတော့လောဘဒေါသမောဟမဖြစ်အောင်ထိန်းသိမ်းနိုင်တဲ့သဘောမလွယ်ဘူးနော်ကြားရတာတွေနဲ့ပတ်သက်ပြီးတော့အလိုဆန္ဒတွေမကျေနပ်မှုတွေအာယုံရဲ့သဘောကိုအမှန်မသိမှုတွေဒါတွေမဖြစ်အောင်ထိန်းသိမ်းတဲ့သဘောနန်းရှူရတာတွေနဲ့ပတ်သက်ပြီးတော့စားသောက်ရတာတွေနဲ့ပတ်သက်ပြီးတော့တွေးကြည့်ရတာတွေနဲ့ပတ်သက်ပြီးတော့တွေးကြံမိတာတွေနဲ့ပတ်သက်ပြီးတော့အလိုဆန္ဒတွေမကျေနပ်မှုတွေမိုက်မဲမှုတွေမဖြစ်အောင်ထိန်းသိမ်းတဲ့သဘောဆောင်းလျှောက်တဲ့သဘောဆုံးမတဲ့သဘောဒါကိုဓမ္မလို့ခေါ်တယ်အဲ့ဒါကိုမင်းဝန်းစတော်ကြီးကပညာလို့အရာကောင်းကြတယ်ဓမ္မဆိုတာပညာကိုပြောတာလို့အကျဉ်းမြဲစတော်ကြီးကရှင်းလင်းချက်ထုတ်ပြတယ်။တပိသက်ပေါင်းသူတော်အောင်တို့ရွှေဩလေးလုံးကိုမိမိတို့နေ့စဉ်သုံးဘဝအနေနဲ့ပြောမယ်ဆိုလို့ရှိရင်ဒါနရဲ့သီလရဲ့တမာတိရဲ့ပညာရဲ့လို့လေးမျိုးမရဘူးလား။ရတယ်။အဲ့ဒီလေးမျိုးကိုတစ်မျိုးမျိုးပြုမိရင်အဲ့ဒါအဲ့ဒီနေ့ကိုဟာရွှေဩမြုပ်လဲရတဲ့နေ့ရော။အဲ့ဒီမြုပ်နှံထားတဲ့ရွှေဩဟာအလုံးမစိတ်ချတေးကြတယ်။ဟုတ်အကျိုးမပြီးခကြီးမရောက်ပါလားလို့ဘယ်တော့မှတွေးပူစရာမရှိဘူးလုံမိထားရင်လုံမိထားသလောက်အဲ့ဒါကိုယ်တန်တမှဖြစ်တဲ့တရားဖြစ်တဲ့တရားအဲ့ဒါကိုယ်ပိုင်ဥစ္စာလည်းဖြစ်တယ်ကိုယ်ကိုတေချာပေါင်းဆောင်ဆောင်မဲ့အရာလည်းဖြစ်တယ်အ အဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကစိတ်ချမှုရှိအောင်အဲ့ဒီပစ္စည်းအဲ့ဒီရွှေဥရဲ့အရေးအသွေးတွေကိုမြတ်စွာဘုရားအများကြီးဟောတယ်။နော်စိတ်ဝင်စားစရာကောင်းတယ်လို့အရှင်ကတော့ထင်ပါတယ်။နော်အဲ့ဒီရွှေဥလေးလုံးကိုသူ့ရဲ့အရေးသေးဘယ်ကစဟောတော့ဆိုတော့ဧတံသူနိဟိတောဟောတိဧတံနိတိသူနိဟိတောအဇေယောအနုကာမိကောပဟာယကမဏီယေသူဧတံအာရာယကိစ္စတိဟောစပြောတယ်နော်အဲ့ဒါဗာပြောတာတော့ဆိုတော့ဧတံသူနိဧတံနိတိသူနိဟိတောဒီရွှေဥလေးလုံးကိုကောင်းစွာမြုပ်နှံထားမယ်ဆိုရင်တနည်းအားဖြင့်ကောင်းစွာပြုတ်ထားမယ်ဆိုလို့ရှိရင်နော်ဒါနာကိုပဲဖြစ်ဖြစ်သီလကိုပဲဖြစ်ဖြစ်တမာတိကိုပဲဖြစ်ဖြစ်ပညာကိုပဲဖြစ်ဖြစ်ကောင်းစွာလုပ်ထားမယ်ဆိုလို့ရှိရင်တဲ့အာဇီယောအနုကာမိကောတဲ့အာဇီယောဆိုတာကသူများကဒါကိုအနိုင်အထက်လူယူလို့အနိုင်ကျင့်ပြီးတော့ယူလို့မရနိုင်ဘူးတဲ့ဘလောက်ကုတ်တဲ့အရှင်ဝါကြီးတဲ့လို့အစစရတာတဲ့လူကပဲဖြစ်ဖြစ်ဒီပြင်ဒီပြင်ပစ္စည်းတွေကိုအရှင်ဝါသုံးပြီးတော့ယူသွားမယ်ဆိုရင်ကိုပေးလိုက်ရပါကိုတကယ်ပိုင်တယ်လို့မဆိုနိုင်ဘူးပေါ့ကျွန်တော်ကဒီကုတ်တဏ္ဍာမှာဖြစ်ထားတဲ့ဒီရွှေဦးလေးလုံးကတော့ကိုပြုတ်ထားမိပြီဆိုရင်တော့ဘယ်သူမှကိုကိုအနိုင်ယူလို့မရဒါကစားပြောနော်အာဇီယောတဲ့သူများကကိုကိုမနိုင်အပ်ဘူးတနည်းအားဖြင့်သူများရဲ့အနိုင်ကိုမခံရဘူးအဇေယောအနုကာမိကောတဲ့အနုကာမိကောဆိုတာကအစင်လိုက်တယ်လို့အဓိပ္ပာယ်ရတယ်တစ္ဆာရှိတယ်ပေါ့ဗျာကိုယ့်ရဲ့အရေးကကိုယ်နဲ့ဘယ်တော့မှမခွဲသလိုမျိုးကိုပြုတ်ထားတဲ့ဒီကောင်းမှုဟာကိုယ့်မှာအမြဲတမ်းရှိနေတယ်အစင်လိုက်တယ်တဲ့အနုကာမိကဒီနေ့မှဦးဇင်းတို့အနုကာမိကဥစ္စာဆိုတာနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ကျမ်းဂန်နေထဲမှာဥစ္စာပစ္စည်းကို၄မျိုးလောက်ပိုင်းခြားပြီးတော့ပြောထားတာရှိတယ်ပိဋကတ်လည်းမှတ်သားဖို့မေးထင်ပါတယ်သို့တော့တရားရဲ့အရာသာလေးပိုးပေါ်အောင်ဦးဇင်းတို့ပြောလက်ဆန်းနဲ့ပြောရမယ်နော်အေးဥစ္စာ၄မျိုးရှိတယ်တဲ့နံပါတ်၁ဘာဥစ္စာလဲဆိုတော့ဒါဝရဥစ္စာတဲ့ဟောဒါဝရဥစ္စာဆိုတာကရွှေ့လို့ပြောင်းလို့တည်လို့ယူလို့မရတဲ့နော်အိမ်ချမ်းမြေတွေလေယာမြေတွေနော်ဒါမျိုးကိုဒါဝရဥစ္စာလို့ခေါ်တယ်နောက်ဒုတိယဥစ္စာကစင်ကမဥစ္စာတဲ့စင်ကမဥစ္စာဆိုတာကရွှေလိုပြောင်းလိုတည်လိုယူလိုရတဲ့ရွှေတို့ငွေတို့ယန္တနာပစ္စည်းအမျိုးမျိုးဒါကိုစင်ကမဥစ္စာလို့ခေါ်တယ်။နောက်တတိယဥစ္စာကတော့အင်္ဂါတမဥစ္စာလေ။ဒီဥစ္စာပစ္စည်းကနည်းနည်းလေးအဆင့်အတန်းရှိတယ်။အင်္ဂါတမဥစ္စာဆိုတာကအတ္တမွေးဝမ်းကြောင်းမှုပညာရဲ့တစ်ခုခုကိုကျွမ်းကျင်ခြင်းဖြင့်တက်မြောက်ထားတဲ့သဘော။နောက်သူကပို့ပြီးတော့အရေးသွေးရှိလာတယ်နော်။အေးအဲ့တော့ကိုယ့်ရဲ့အင်္ဂါခြေလက်နဲ့တူတဲ့ဥစ္စာလို့မြတ်စွာဘုရားတင်စားပြီးတော့ဟောတာ။အင်္ဂါခြေလက်နဲ့တူတယ်ဆိုတာဘာကိုပြောတာလဲကိုတက်ထားတဲ့အသက်မွေးဝမ်းကြောင်းမှုပညာရက်လေးတစ်ခုခုကိုပြောတာဘယ်လိုပညာရက်လို့မဆိုလိုဘူးနော်ပညာရက်တစ်ခုခုကိုတက်ထားပြီဆိုရင်တော့အစာအဆုံးအရင်အဖျားအသေးစိတ်ကျွမ်းကျင်ကျင်ကျင်တက်ဖို့တော့လိုမယ်အစာအဆုံးတက်ထားမယ်ဆိုရင်တော့ဘလို့တေးတဲ့ပညာရက်ဖြစ်ဖြစ်ကိုယ့်ကိုအသက်မွေးဝမ်းကြောင်းမှုဖြစ်စေနိုင်တယ်ဒါကြောင့်ဦးရှင်တို့ငယ်ငယ်တုန်းကနှုတ်မလည်းမှုအတတ်စုကိုငဲနူတော့အမမေညာနဲ့ရင်ဖျားကုန်ရှင်တက်မြော်မြင်ကတဲ့မွေးဝမ်းကြောင်းဖြစ်တုံရှောင်းဤတဲ့ဘယ်တော့မှစနှုတ်ထဲတိုးနေတယ်လေတော့မသိဘူးတော်တော်တော့ကောင်းနေလို့ဦးဇင်းယူဆပါတယ်နော်နှုတ်မူလက်မူအတတ်စုကိုငဲနှုတ်တော့အာမမေ့ညာနဲ့ရင်ဖြာကုံစင်တက်မြော်မြင်ကတဲ့မွေးဝမ်းကြောင်းဖြစ်တုံရှောင်းဤတဲ့ထက်ရှင်းစရာလုံးဝမထင်ပါဘူးနော်အေးအဲ့ဒီလိုမျိုးအတတ်ပညာကိုဘာလို့ခေါ်တော့အင်္ဂါတမဥစ္စာတဲ့ကိုယ့်ရဲ့အင်္ဂါခြေလက်နဲ့တောင်တူတဲ့ဥစ္စာဖြစ်စီတဲ့တချို့ကငါတို့ကခြေမလက်မဲ့မဟုတ်ဘူး။ဟောအလုပ်ဖြောချတာရှိတယ်နော်။အဲ့ဒါဘာကိုပြောတာလဲ။သူတို့ကဘာကိုရည်ရွယ်တယ်လဲတော့မသိဘူး။ဒီမှာတော့အင်္ဂါတမဥစ္စာကိုအင်္ဂါခြေလက်လို့သုံးတာ။ဟုတ်ရဲ့လား။အေး။နောက်၄ခုမြောက်သရုပ်ထမြောက်ဥစ္စာပစ္စည်းကယခုပြောနေတဲ့ရွှေဦးလေးလုံးပဲ။အနုကာမိကဥစ္စာ။အနုကာမိကဆိုတာအဖြောင်းအတိတ်ပဲပြောရမယ်ဆိုရင်အစင်လိုက်တယ်။အမြဲလိုက်တယ်ပေါ့။အဲ့ဒါကိုမြတ်စွာဘုရားကဘယ်လိုဆက်ပြီးတော့ဟောတော့ဆိုတော့ဧတံနိတိသူနိတောအဇေယောအနုကာမိကောပဟာယကမဏီယေသူဧတံအာရာယကိစ္စတိပဟာယကမဏီယေသူအလုံးကိုစွန့်ပြီးတော့တွားရတဲ့အခါမှာဧတံအဲ့ဒီရွှေဥတွေကိုအာဒါယယူပြီးတော့ကိစ္စတိတွားနိုင်နေတယ်အလုံးကိုစွန့်ရတဲ့အခါမှာတောင်သူ့ကိုကိုယ်ဟာစွန့်စရာမလိုဘူးတဲ့ကဲဘလို့အကူစရာကောင်းတော့စင်္ကန်းချင်တော့ဒီကတော့မလို့ဒါကြောင့်ဘဝမှာလောရကျိုးအနတ်ဆုံးအလုပ်တည်ကုသိုလ်ကောင်းမှုမျိုးစုံပဲဒါဦးဇင်းတို့ပိတ္တတို့ဉာဏ်ရှိရင်ရှိသလောက်လက်ခံနိုင်မယ်ထင်ပါဟိုဘုန်းကြီးကခြေပြီးတုတ်ပြီးပြောတယ်လို့တော့မထင်သေးရင်မဟုတ်လားဉာဏ်ရှိရင်လက်ခံနိုင်မယ်ဆိုတော့လက်မခံရင်တော့ဉာဏ်မရှိတော့ဘူးမတတ်နိုင်ဘူးဟုတ်လားနော်အေးဒါကြောင့်ပိတ္တပေါင်းတို့ပဟာယကမဏီယေတို့ အလုံးကိုစွန့်ပြီးတော့သွားရတဲ့အခါမှာတော့မှအေတံအာရယကိစ္စတိဒီရွှေအိုးလေးလုံးကိုကိုယ်ဟာယူပြီးတော့ပါနိုင်တယ်ဘယ်လိုမျိုးဆိုပါမလဲ။နောက်ပါဆက်ပြီးတော့ဟောတော့ဆိုတော့အတ္တဒါရဏမင်းကြီးတံအာသောရဟရဏောနေတိဟောဒီရွှေအိုးဟာတဲ့အတ္တဒါရဏမင်းကြီးတံအင်းကြီးတံတပါးသောသူတို့နဲ့အတ္တဒါရဏလုံးဝမဆက်ဆံဘူးလေ။ကဲသူများနဲ့ဆက်ဆံတယ်ဆိုတာစိတ်ပျက်စရာကောင်းတယ်လို့ဦးစင်ထင်။ကိုစိုးကိုယ်ပိုင်မရှိဘူးလို့လည်းပဲဆိုလိုရရောက်တယ်သူများကဝန်းဝန်းဆွဲနေကိုကစိတ်တိုင်းမကြိုက်စိတ်တိုင်းကြိုက်ရင်တော်တော်ရှိပါရဲ့စိတ်တိုင်းမကြိုက်ရင်ဒါဒုက္ခရောက်တယ်ခုဒီရွှေဦးလေးလုံးကတော့ပါတယ်တော့ဘယ်သူနဲ့မှမဆက်ဆံဘူးတဲ့တော်တော်ကောင်းတာအတ္တရဏမင်းကြီးတန်အင်းကြီးတန်သူတစ်ပါးလုံးနဲ့အတ္တရဏလုံးဝမဆက်ဆံဘူးအဆောလာဟရဏောနေရီတလုံးအစွန်းတက်တဲ့လူစိုးတစ်ခုကလည်းပဲဒါကိုဆောင်ယူသွန်းလို့မရဘူးတဲ့အဲ့ဒါဒီပစ္စည်းဥစ္စာရဲ့တနည်းအားဖြင့်ကုသိုလ်ကောင်းမှုရဲ့မိမိအပေါ်မှာတစ္ဆာရှိဖို့အမကန်ချက်ရှိဖို့ခိုင်မြဲဖို့ကိုပြတဲ့စကားပေါ့အဲ့ဒီလောက်ခိုင်မြဲတဲ့တစ္ဆာရှိတဲ့ဒီကုသိုလ်ကောင်းမှုဟာကိုယ့်ကိုဘယ်လိုချမ်းသာတယ်နဲ့ကြိုးကျေးဇူးပြုမှလဲဟောဒီအပိုင်းလေးဆက်ပြီးတော့ပြောစရာလိုလာပြီနော်အဲဒီလောက်တစ္ဆာရှိတဲ့အမကန်ချက်ရှိတဲ့ကုသိုလ်ကောင်းမှုဟာကိုယ့်ကိုဘယ်လိုချမ်းသာစေမှလဲဘယ်လောက်ထိကောင်းစေမှလဲအဲ့ဒီချက်ကပိုးပြီးတော့တောင်းအားရစရာကောင်းတယ်မြတ်စွာဘုရားဟောထားတာအဘိဓမ္မောတရောင်းတို့မြတ်စွာဘုရားရဲ့တပိညုတညာအလုံးကိုတည်တော်မူမြင်တော်မူတဲ့ညာကိုယုံကြည်ကြတဲ့ပုဂ္ဂိုလ်တွေရှိပါဟုတ်လားအေးအဲ့မြတ်စွာဘုရားဘယ်လိုစဟောတော်ဆိုတော့ချမ်းသာဒုက္ခကိုဘယ်လိုဖြစ်စေမှလဲဆိုတဲ့အချက်ကိုဘယ်ကစပြောတဲ့ထင်တော့စိတ်ဝင်စားစရာတော့ကောင်းနေတယ်။နောက်ပါပြောတော်ဆိုတော့သူဝနာတာသူတရတာသူတန်ဌာနာသူရူပန္တာအာရိပစ္စပိဝါတော့တပ္ပမိတေနလဘတိ။ဟောအဲ့ဒါပါပြောတော်ဆိုတော့သူဝနာတာရုပ်အစင်းလှတယ်ရုပ်အစင်းလှတယ်ဆိုတာလူရဲ့အယောင်ကိုရည်ရွယ်ပြီးတော့ပြောတာဘလို့အယောင်ကိုသဘောကျတော့ကိုယ်သဘောကျတဲ့အယောင်နော်များသောအဖြစ်တော့ဝါဝါလေးကိုသဘောကျကြမှာပါပဲဟုတ်လားအဲ့ဒါသူဝန္ဒတာလူတယောက်ရဲ့ရုပ်ရည်အယောင်ဒါကိုပြောတာနော်နောက်သူတရတာဆိုတာကအတန်ကောင်းတာကိုပြောတာဒါကုသိုလ်ကောင်းမှုတည်းဟူသောရွှေအိုးကပေးနိုင်တဲ့အရည်အသွေးတွေကိုဟူစားပြောတာနော်ရုပ်အယောင်ကောင်းစီမယ်ပြီးရင်အတန်ကောင်းစီမယ်နောက်သူတန်ဌာနာလေအဲ့ဒါကပုံတန်ကောင်းစီမယ်ဟောအသေးစိတ်တော့တော့မြတ်စွာဘုရားလူတယောက်မှအယောင်လေးကြီးလှနေလို့လည်းမပေးသေးဘူးနောက်အချိုးဆက်တည်းရလည်းပြည်ပြုံအောင်မှပိန်လုံးရင်လည်းမကောင်းဘူးဝါလုံးရင်လည်းမကောင်းဘူးပုတ်ရင်လည်းမကောင်းဘူးရှည်ရင်လည်းမကောင်းဘူးဖြူလုံးရင်လည်းမကောင်းဘူးမဲလုံးရင်လည်းမကောင်းဘူးဟောအပြစ်ဆိုတာအဲ့လိုတွေရှိတယ်ဟုတ်ကဲ့ပါလေတော့သူဝန္ဒတာအစင်းကောင်းမယ်နောက်သူတန်ဌာနာပုံတန်ကောင်းမယ်နောက်သူရူပတာတချို့ကအရေးလဲလှတယ်ပုံတရံကလည်းပဲအချိုးဆက်လဲအလွန်ကြတယ်ဒါပေမဲ့မလှဘူးဆိုတာလည်းရှိသေးတယ်ဟုတ်လားမျက်နှာပေါက်ကဘယ်နာကလိုးနေတာလို့ရှိနေသေးတယ်လူတယောက်လှတယ်လို့ကြည်ကောင်းတယ်လို့ပြောဖို့ဆိုတာကတော်တော်တော့မလွယ်ဘူးဗျဟုတ်လားဒီချက်နဲ့ပတ်သက်ပြီးတော့စဉ်းစားကြည့်ရင်စိတ်ဝင်စားတယ်တော့ကောင်းတယ်ဒီလူတယောက်လှတယ်ဆိုတာကိုဘယ်လိုအနေအထားတွေကိုကြည့်ပြီးတော့လူတွေကဆုံးဖြတ်လိုက်တာတော့အောင်စရာကောင်းတာကတယောက်နဲ့တယောက်တူးနေတယ်ဆိုတဲ့အချက်ဒီလူကလှတယ်လို့ပြောဟိုလူကလည်းဟုတ်တယ်အဲ့ဒါလှတယ်ဟိုလူကလည်းလှတယ်လို့ပြောကြတာမရှိဘူးလားရှိတယ်ဘယ်လိုများတိုင်ပင်ထားတာတော့ဒါကဦးစင်းစင်လာတာကိုပြောတာပါဟုတ်လားခုမြတ်စွာဘုရားကတော့ကြည့်ကောင်းတယ်ဆိုတာနဲ့ပတ်သက်ပြီးတော့ရုပ်ရှင်နဲ့ပတ်သက်ပြီးတော့သုံးချက်ပြောတယ်နောက်သူဝနာတာအယောင်လည်းကောင်းဖို့လိုမယ်သူတန်တာနာပုံတန်လည်းကောင်းဖို့လိုမယ်သူရူပတာအစသာရာရာပြည့်ပြည့်ဖို့အဓိကကသူရူပတာဆိုတော့မျက်နှာကိုပြောတာနော်ဒါကောင်းလို့လို့တယ်ဟုတ်တယ်ဒါကတကယ်မှတို့ဦးရှင်တို့ဟိုဥထုရှင်လူသားတိုင်းလူချင်းမမောတဲ့အရာတွေမှာဒါကဟိုကိုစိတ်ကိုလည်းပဲအမှန်တိုင်းသိဖို့လို့တယ်နော်လူချင်းမလည်းနဲ့မလူချင်းဘူးလို့ထင်ထားရင်လည်းပဲဒါသိပြီးတော့ဟာမရဘူးလို့ဦးရှင်ထင်တယ်ဟုတ်လားအဲ့တော့မြတ်စွာဘုရားကအဲ့ဒီအချက်တွေကိုတပ္ပမေတ္တနာလပတိဒီရွှေအိုးကပေးမယ်လို့ပြောတာနော်သူဝန္ဒတာအရေးကောင်းတယ်သူတန်ဌာနာပုံတန်ကောင်းတယ်သူရူပတာရုပ်ရှင်ကောင်းတယ်ဒါလည်းမကဘူးသူတရတာအတန်လေးကောင်းမယ်ဒါအတန်ဆိုတာလည်းရှိကံကြောင့်ဖြစ်တာတကယ်တမ်းကတော့ဒီအတန်ဆိုတာကတော့စကားပြောရရင်တော့လူတိုင်းဖြစ်တာပဲလေသို့တော့ဘယ်နာလေးကနေဘလို့ချိုးပြီးတော့ဘလို့ဩဇာတက်ပါပြီးတော့ဘလို့လွှမ်းမိုးနိုင်တဲ့အတန်တက်လေဒါတော်တော်ကိုအရေးကြီးတယ်လို့ဦးဇင်းထင်တယ်လူယူလို့မရဘူးတော့တကယ်ကြီးစမိုင်းများခုနေ့လေကဦးဇင်းကတီကိုဆိုဘုရားကြီးရဲ့အတန်ကိုနားထောင်ရင်းနဲ့ဩဘယ်ဘဝကကုသိုလ်ကံနေလဲမသိဘူးလို့ဒါစဉ်းစားမိတယ်နော်ဒါမျိုးကိုလှုပ်ယူလို့မရနိုင်ဘူး။ဒါပေမဲ့လို့လှုပ်ယူလို့မရနိုင်ဘူးဆိုတာကချွင်းချက်ကတော့ဒါပဲ။ဒီရွှေအိုးလေးလုံးကိုမြုပ်နှံမယ်ဆိုရင်တော့ရနိုင်တယ်။အခုမှလှုပ်ရင်တော့မရဘူးလို့ပြောတာ ဟုတ်တယ်မို့လားဒါပေမဲ့အခုလောက်တိုင်းတော့နောက်တစ်ချိန်မှာတော့ရနိုင်မယ်အကြောင်းတရားဆိုတာရှင်းဦးစွာဖြစ်နေရမယ်သဘောရှိတာတော့အမှန်ပဲနော်ပြီးမှအကျိုးတရားဆိုတာရတာဒါပဲကိစ္စမျိုးမဆိုအဲ့ဒီတိုင်းပဲပေါ့လားအေးအဲ့ဒါမြတ်စွာဘုရားကအဲ့ဒါကိုပြောတာသူ့အနာတာသူ့တရတာသူ့တန်ဌာနာသူ့ရူပန္တာအာဒီပိစ္ဆပရိဝါအာဒီပိစ္ဆပရိဝါနာဆိုအာဒီပိစ္ဆဆိုတာအစိုးရခြင်းအစိုးရရဲ့ဆိုတာအရင်ကြီးကြီးကျယ်ကျယ်ကြီးကိုပြောတာတော့မဟုတ်ပါဘူးရန်ကြီးကြီးကြီးကြီးအစိုးရရင်လည်းကောင်းပါလေကိုယ့်ရဲ့အတိုင်းဝိုင်းကိုယ့်နဲ့ဆက်ဆက်ရမှာကိုယ့်ရဲ့ဩဇာရှိတာကိုပြောရင်ပြီးတာဒါလည်းပဲအလုံးမလိုချင်စရာကောင်းတယ်လို့ထင်မရဘူးဆိုရင်ဒါတော်တော်ခံရခဲ့တဲ့ကိစ္စနော်တရားဓမ္မလည်းဟုတ်လားဒါကြောင့်အာရိပစ္စရဲ့အစိုးရခြင်းပရိဝါဒရဲ့အချမ်းရရှိခြင်းဒါဒီအလုံးကိုတပ္ပမေတ္တနာလပ္ပတိဆိုတော့ကပြောခဲ့တဲ့ကုသိုလ်၄မျိုးကပေးလိုက်မယ်တိမြမဇူအောင်ပေးနိုင်ဘူးဘေယာကမှမပေးနိုင်ဘူးဒါကုသိုလ်ကောင်းမှုရဲ့အစွမ်းအသက်တည်းကိုစပြောတာအဲ့ဒီကစပြောတာနောက်ရုပ်ရည်လာတဲ့အတန်ကောင်းတဲ့အစိုးရတဲ့အချမ်းရံပေါ်တယ်ဒီကစပြောတာဟုတ်လားနောက်ပြီးတော့ဘာပြောတော့ဆိုတော့ပရိသရိစ္ဆာဣတရိယစကဝတိဒုက္ခပိယပိယဒုက္ခဒေဝရိစ္ဆံပိဒိဗ္ဗေတုသဗ္ဗမိတေနလဘတိဟောပရိသရိစ္ဆာဣတရိယအစိုးရတဲ့ပရိသရေမဲဧကရေမဲနောက်ဆုံးစက္ကဝတိဒုက္ခပိယစကြဝဠာမေလူစည်းစိမ်မှာတော့အကြီးအကျယ်ဆုံးသောချမ်းသာလို့ဆိုရပါစို့ဒါလည်းမကဘူးတဲ့ဒေဝရစ္ဆံပိဒိဗ္ဗေတုနတ်မှာဖြစ်တဲ့ချမ်းသာဒါဒါဓမ္မတို့ဥရှင်တို့ကိုမမြင်ရလို့ကိုမသိရလို့လောလောဆယ်မသိရလို့ဒါကိုအရင်ကြီးစိတ်ထဲမှာခံစားလို့တော့ရခြင်းမှရမယ်ပေါ့သို့တော့အလုံးကိုသိတော်မူမြင်တော်မူတဲ့မြတ်စွာဘုရားကတော့လူချမ်းသာဆိုတာနတ်ချမ်းသာနဲ့နှိုင်းစာလို့ရှိရင်မြက်ပြားမှာတီးနေတဲ့နှင်းပြောင်းနဲ့သမုဒ္ဒရာ၄ဆင်းမှာရှိတဲ့ရေလောက်ကွာခြားတယ်လို့မြတ်စွာဘုရားဟောတာ။ဒါပေမဲ့လူတွေကတော့ကိုယ့်ဟာကိုယ်တော့အကြီးကြီးထင်တာပါပဲ။ဟုတ်လား။ဒါကတိရစ္ဆာန်တွေနဲ့လူတွေနဲ့နှိုင်းဆိုင်လဲတိရစ္ဆာန်တွေကလည်းသူ့အတူတူကျင့်တတ်နေတာပဲလေ။ဟုတ်တယ်မို့လား။သို့တော့လူကတိရစ္ဆာန်ချမ်းသာကိုလည်းသိနိုင်တယ်၊လူချမ်းသာကိုလည်းသိနိုင်တယ်။အဲ့တော့သူ့ဟာကဘလောက်ကိုယ့်ဟာကဘလောက်လို့လူကသိနိုင်တယ်။ဟောနတ်တွေကြတော့လည်းပဲအဲ့လိုမျိုးဒကာမတို့စင်နာရီမကောင်းဘူးလားကောင်းတယ်နော်အေးဒါကြောင့်အဲ့လိုချမ်းသာမျိုးကိုလည်းပဲတပ်ပမေတ္တနာလဘတိဒီရွှေအိုးလေးမျိုးကရအောင်ယူပြီးတော့ပေးလိုက်မယ်လို့မြတ်စွာဘုရားဟောတယ်နောက်ဦးဇင်းတို့မြတ်စွာဘုရားကတခါလဲပေါင်းပြီးတော့ချမ်းသာဒုက္ခကိုတယုံနဲ့စုပြီးတော့တခါဟောလိုက်ပြန်တယ်အဲ့ဒါကဘာလို့ဆိုတော့မာနုတိကာသတမ္ပတိဒေဝလောကိသရတတိရာသနိဗ္ဗာန်တမ္ပတိတပ်ပမေတ္တနာလဘတိအရက်ထဲမှာလူတွေတုံးနေတဲ့စကလုံးလေးကကြမ်းကန်နဲ့လာပြီးတော့ညီးနေတယ်။နော်မာနုတိကံစာတံပတိဆိုတာကလူချမ်းသာကိုပြောတာ။လူဘဝရဲ့ပြည့်စုံခြင်းပေါ့ဗျာ။တံပတိကပြည့်စုံခြင်းကိုတိုင်ရဟောတာ။မာနုတိကံစာတံပတိဒေဝလောကိစာရတ္တိ။နတ်ဘဝရဲ့ပျော်မွေ့ရခြင်း။ရာစနိဗ္ဗာန်တံပတိဟောနိဗ္ဗာန်ချမ်းသာပါလာပြီ။လူချမ်းသာ၊နတ်ချမ်းသာ၊နိဗ္ဗာန်ချမ်းသာ။ပြမချမ်းသာကိုနတ်ချမ်းသာတွေထည့်လိုက်။ဟုတ်လားအဲ့တော့လူတွေပြောနေတာကလူချမ်းသာနဲ့ချမ်းသာဒိဗ္ဗချမ်းသာချမ်းသာဘယ်နှမျိုးလို့သုံးမျိုးအဲ့ဒီချမ်းသာသုံးမျိုးကိုတပ်ပမေတ္တနာလက်မတိဟောဒီရွှေအိုးလေးလုံးကပေးလိုက်မယ်တဲ့ဒါမြတ်စွာဘုရားဟောနော်အဲ့ဒီမှာအသေးစိတ်ပြီးတော့နောက်ထပ်ဘာထပ်ပြီးတော့ဟောတာတော့ဆိုတော့ဒိဗ္ဗချမ်းသာကိုသောသောကလောကီချမ်းသာတွေကအချင်းချုပ်ပြီးတော့ပြောလို့ကုန်ငဲ့ပြီဟုတ်လားကုန်ငဲ့ပြီနော်အဲ့တော့ဘာကိုလာပြန်ပြီးတော့ဆိုတော့မိတ္တတမတမာကံပါယောတိတော်ဝပယုံစတော်ဝိဇာဝိမုတ်တိဝတိပါဘောတပ္ပမေတ္တနာလဘတိအဲ့ဒါဟာဘာပြောလို့ဆိုတော့ဒီရွှေအိုးလေးလုံးကိုမြုပ်နှံတာလို့ဘဝကောင်းကိုရပြီးအခါကောင်းနဲ့တွေ့ပြီးဟုတ်လားတည်တယ်ပြောရရင်လူဘဝကိုရမယ်သာသနာတော်အဆုံးမြတ်ကောင်းအဆုံးမကောင်းကြီးနဲ့တွေ့ရမယ်အဲ့ဒီလိုအခါမျိုးမှာမိတ္တသမ္မာမာဂမမိကောင်းဆွေကောင်းနဲ့ပေါင်းသင်းရတာကိုအကြောင်းပြုပြီးတော့တလုံးချင်းတည်တည်ချာချာနားလည်ခံစားဖို့လိုမယ်ဗျဟုတ်လားမိတ္တသမ္မာမာဂမမိကောင်းဆွေကောင်းနဲ့ပေါင်းသင်းရတာကိုအကြောင်းပြုပြီးတော့ယောနိတော်ဝပယုံစတော်တယ်တင့်တင့်မှန်ကန်လျော့ပတ်တဲ့အတွေးနဲ့ရှင်ပြီးတော့ဩအလုံးအရေးကြီးတဲ့အရေးအချင်းတစ်ချက်ကိုထပ်ပြီးတော့တောင်းဆိုတယ်လို့ဆိုကြပါစို့နော်လူလည်းဖြစ်မယ်အစုံမကောင်းနေနဲ့လွတ်တွေ့မယ်ဆိုလို့ရှိရင်ဘာလို့လာတော့မိတ်ဆွေကောင်းရှိဖို့လိုမယ်မိတ်ဆွေကောင်းရှိလို့မိတ်ဆွေကောင်းနဲ့ပေါင်းရသင်းရလို့ဟုတ်လားတကယ်စကားကောင်းတွေကိုကြားရပြီဆိုရင်လည်းပဲယောနိတော်ဝပယုံစတော်တဲ့နှလုံးသွင်းလေးကလည်းမှန်လို့လိုသေးတယ်။သူကပိုတောင်းအရေးကြီးမယ်လို့ဥစဉ်ထင်တယ်။ဒါပေမဲ့ဘယ်တင်းကပူပြီးတော့အရေးကြီးတယ်လို့ဆုံးဖြတ်ဖို့တော့သိမလွယ်ပါဘူး။ဟုတ်လား။မိကောင်းဆွေကောင်းနဲ့တွေ့ရလို့စကားကောင်းတွေအိမေရှိတာတွေကိုသိရမြင်ရတော့လည်းပဲနှလုံးသွင်းမှားနေမယ်ဆိုရင်လည်းပဲအကျိုးမပြည့်အချင်းကြီးဖြစ်သွားနိုင်သေးတယ်။ဟုတ်လား။ဒါကြောင့်မြတ်စွာဘုရားက မိတ္တသမထမာကမယောဒီတဝပယုံစတော်မိကောင်းရှိကောင်းရှိမယ်နှလုံးသားမှာမယ်ဆိုလို့ရှိရင်တဲ့ဝိဇ္ဇာဝိမု ക്തി ဝတိဘာဝတပ္ပမိတ္တနာလဘတိမဉ္ဇဉ်ဖို့ညာဆိုတဲ့ဝိဇ္ဇာဝိမု ക്തി ဝိဇ္ဇာဝိမု ക്തി ဆိုတာဝိဇ္ဇာဆိုတာမဉ္ဇဉ်ကိုပြောတာပါနော်ဝိမု ക്തി ဆိုတာကဖို့ညာကိုပြောတာနိဗ္ဗာန်ချမ်းသာကိုအာရုံပြုနိုင်သည့်အထိအစင်တတ်မြင့်မားတဲ့ဉာဏ်တွေပေါ့နော်အဲ့ဒီဝိဇ္ဇာဝိမု ക്തി ကိုဝတိဘာဝတဲ့နော်ဒါတွေကိုကိုယ်ဟာကျွမ်းကျွမ်းကျင်ကျင်နိုင်နိုင်နဲ့နဲ့ဝတိဘောဆိုတဲ့စကားလေးလေးကြားဖို့မယ်ထင်ပါတယ်နော်ဝိဇ္ဇာဝိမု ക്തി ဝတိဘာဝတပ္ပမေတ္တနာလဘတိအဲ့ဒီလိုမဉ္ဇဉ်ဖို့ညာကိုရနိုင်တဲ့အနေအထားမျိုးကိုရောက်အောင်ဒီရွှေအိုးလေးလုံးကပေးလိုက်မယ်တဲ့ဟောလာပြီနော်ဒီကကြီးဒီမကြီးများဒါပေမဲ့မဉ္ဇဉ်ဖို့ညာကိုရဖို့အတွက်တော့ဘာကိုစိုက်ထုတ်ဖို့လိုမလို့မိကောင်းရွှေကောင်းကိုပေါင်းတင်တတ်ဖို့လိုမယ်ပေါင်းတင်ရပြီဆိုရင်လည်းနှလုံးသွင်းတွေကိုမှန်ကန်အောင်တက်မှတ်အောင်ထပ်တက်ဖို့လည်းလိုအောင်မယ်နော်အေးအဲ့လိုမျိုးစူးစမ်းမယ်ဆိုလို့ရှိရင်မဉ္ဇဉ်ပူဇံကိုရပြီးတော့တန်တရားဝစင်းရကဟောလွတ်မြောက်ရမယ်ပေါ့အဲ့ဒီမှာမြတ်စွာဘုရားကထပ်ပြီးတော့ဗာပြောပြန်တော့ဆိုတော့မဉ္ဇဉ်ပူဇံကိုရတဲ့နေရာမှာလည်းပဲတနည်းအားဖြင့်ဒီရွှေအိုးလေးလုံးရဲ့စွန့်ရည်တက်တီကိုထပ်ပြီးတော့ဘလို့ဟောလုံးဆိုတော့ပဋိသင်္ဘိဒဝိမောခောစရာစတာဝကပါရမီပိစီကဘောဓိဗုဒ္ဓဘူမိသဗ္ဗမေတ္တနာလဘတိဟောပဋိသင်္ဘိဒဝိမောခောဒီစကလုံးนี่လည်းပဲကြားဘူးရပြီသားမှာဟုတ်လားပရိသတ်မိတာ၄ပါးဝိမောကတရား၈ပါးဒါကအတွတ်အကျတဲ့ဉာဏ်ပညာလေးလို့အကျဉ်းဉ်းဆိုရမှာစို့ဟုတ်လားအဲ့ဒါဒီချမ်းရတဲ့ရာစတာဝကပါပါပါရမီတဲ့ပဂရိတာဝကဘောရိစုလို့ဆိုရမယ်ရိုးရိုးတောတပန်တက္ကရာကအနာကယဟနာအဲ့ဒီအနေအထားကိုရောက်အောင်လည်းပဲဒီရွှေအိုးလေးလုံးကပေးမှာဒါတွေမကဘူးတဲ့ပိစီကဘောဓိဗုဒ္ဓဘူမိသဗ္ဗမေတ္တနာလဘတိပိစီကဘောဓိဆိုတာပိစီကဗုဒ္ဓကိုပြောတာပိစီကဗုဒ္ဓဆိုတော့ဦးဇင်းတို့မြစီမတိကျဲထဲမှာပိစီကဗုဒ္ဓဒီနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတဲ့တုတ်တန်တစ်ခုရှိတယ်ဟုတ်လားဣတိဂိလိတုတ်တန်လို့ဦးဇင်းစီထဲမှာအလိုမှတ်မိတယ်ထင်ပါတယ်ဣတိဂိလိဆိုတာသူကဟောယတိမျိုးတော်ပေါ့ဣတိဂိလိဆိုတော့သူကပိစီကဗုဒ္ဓလေအဲ့ဒီတောင်ထဲဝင်သွားပြီးတော့ပြန်ထွက်မလာတော့အဲ့တော့လူတွေကကြည့်ပြီးတော့ဟာဒီတောင်ကြီးကယတိတွေကိုမျိုးတယ်ဆိုပြီးတော့အဲ့ဒီတောင်ကယတိတောင်ယတိမျိုးတောင်ဆိုပြီးတော့အဲ့တော့မြတ်စွာဘုရားကအဲ့ဒီပြည့်စုံတာဗုဒ္ဓရဲ့ဂုံကျေးဇူးတွေကိုအများကြီးဟောတာအဲ့ဒီပြည့်စုံတာဗုဒ္ဓတွေကိုရှ िख ိုးမယ်နော်အမြဲတနိုးစိတ်ထဲကတန်ဖိုးထားမယ်ဆိုတော့အများကြီးကုသိုလ်ရတယ်ဆိုတဲ့အကြောင်းကိုဟောထားတဲ့သုတ်တန်တစ်ပုဒ်ရှိတယ်။ဒါပါတော့အဲ့ဒီပြည့်စုံတာဗုဒ္ဓရဲ့အဖြစ်ကိုပြုတ်တက်တဲ့ပြည့်စုံတာဘောဓိဉာဏ်ကိုရကျင်နေဆိုရင်လေဒီရွှေအိုးလေးလုံးကိုပဲမြုံနိုင်ကြရမှာ။တနည်းအားဖြင့်ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုကြီး၄မျိုးကိုပဲဆွမ်းအားရှိတဲ့လောက်အထောက်ကြရမှာပေါ့။ဟုတ်လား။ပြီးတော့ပါတော့ဆိုတော့ဗုဒ္ဓဘုံမိတဲ့ဟောအထုအထိတ်ကြတော့ကိုရောက်လာပြီဗုဒ္ဓဘုံမိဆိုတာကတမေညုတဉဏ်ကိုရလို့ဘုရားဖြစ်တဲ့အနေအထားကိုပြောတာနော်ဗုဒ္ဓဘုံမိအဲ့ဒီဘုရားအဖြစ်ကိုလည်းပဲတပ္ပမေတ္တနာလဘတိဒီရွှေအိုးလေးလုံးကပေးအောင်ပါတဲ့ဟုတ်ရဲ့လားဒါကြောင့်ပေးတဲ့ပေါင်းတော်အောင်တို့ဘုရားတဲ့အထုထိတ်ကြတဲ့ချမ်းသာဆိုတာကတော့မရှိတော့ဘူးပေါ့ဟုတ်လားအဲ့ဒါဘယ်ကနေစပြောရုပ်ရှင်လာမယ်အတန်ကောင်းမယ်ပုံတန်ကောင်းမယ်ဟုတ်လားအဲအဲ့ဒါတွေကစပြီးတော့ပြောလိုက်တာလူချမ်းသာနတ်ချမ်းသာဟုတ်လားအဲ့ဒီမှာနောက်ဆုံးသဝကဘောဓိနော်သဝကဘောဓိဆိုလို့ရှိရင်သူကအဲ့ကသဝကမဟာသဝကတွေလည်းပါပြီးသားလို့နားလည်ရမှာနော်ပြီးတော့ပါတော့ပိစေကဘောဓိတမတံဘောဓိနော်ဒီလိုအထွတ်အထိပ်ကြတဲ့ချမ်းသာတိရောက်အောင်ဒီရွှေအိုးလေးလုံးကပေးလိုက်မယ်တဲ့ဟုတ်ရဲ့လားဒါကြောင့်ပိတ္တပေါင်းသူတော်ကောင်းတို့ကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ကိုပြောရင်ကုန်နိုင်ပွဲရမရှိဘူးအဲ့မြတ်စွာဘုရားကအဲ့ဒီနိတိကန္တာတုတ်တံမှာအလွန်အဓိပ္ပာယ်ပါတဲ့ဂါထာတစ်ခုနဲ့ဒီကုန်းချုပ်တယ်။ဘယ်လိုဒီကုန်းချုပ်လဲဆိုတော့အေဝံမဟိတိကာဧတယတိတံပုံညတံမလာတတမဒီရောပတန်တန်တိပန္တိတံကတပုံညတံတဲ့နော်အဓိပ္ပာယ်ကဘာပြောလို့ဆိုတော့အေဝံမဟိတိကာဧတယတိတံပုံညတံမလာအချင်းကုသိုလ်ကောင်းမှုရဲ့ပြည့်စုံခြင်းသည်အဲ့ဒါလောက်အရှိအစောတကောအနိတင်ရှိတယ်တဲ့အေဝံမဟိတိကဧတာနော်ဒီလောက်ဆွမ်းအားတတိကြီးမားတယ်ပေါ့အဲ့ဒီလောက်ဆွမ်းအားတတိကြီးမားတဲ့ကုသိုလ်ကောင်းမှုကိုပြုပြစ်မယ်ဆိုလို့ရှိရင်တတမဒီရောပတန်တန်တိပဏ္ဍိတံကတပုညတံပညာရှိကြတဲ့တည်ငြိမ်ကြတဲ့အမှန်ကန်သိကြတဲ့ပုဂ္ဂိုလ်တွေဟာသူတို့ချီးမွမ်းတာတခုပဲရှိတယ်အတ္တိဒေသနာရအဲ့ဒါပါတော့ဆိုတော့ပန္တိတံကတပုံညတံကတပုံညတံကုသိုလ်ကောင်းမှုပြုမိသူဤအဖြစ်ကိုပန္တိတံပညာရှိကြတဲ့ဒီတော့တခင်ဉဏ်ရှိကြတဲ့ပုဂ္ဂိုလ်တွေကပတ္တန်တန်တိချီးမွမ်းကြတယ်။နော်ပညာရှိဆိုမှတော့ မချီးမွမ်းတဲ့နာကိုချီးမွမ်းမှာမဟုတ်ချီးမွမ်းတဲ့နာကိုပဲသူတို့ချီးမွမ်းကြပဲဒါလည်းပဲပိဋကတော်နည်းနည်းလေးစဉ်းစားကြည့်တာမန်လူတွေကတော့သူတို့ချီးမွမ်းနိုင်တယ်ချီးမွမ်းတတ်တယ်လို့ဆိုလို့မရသူတို့ကမချီးမွမ်းတတ်တာလဲချီးမွမ်းရင်ချီးမွမ်းနေတာတကယ်ပြောရင်လူတာမန်တွေကကိုဟုတ်တယ်တင်ရင်ချီးမွမ်းလိုက်တာပဲတခါတလေကြတော့လည်းပဲဟုတ်တယ်လို့မထင်ပဲနဲ့ဟန်ဆောင်ပါဆောင်ချီးမွမ်းတာမျိုးတောင်ရှိနေတတ်သေးတယ်လူတွေချီးမွမ်းတာကတော့ဘလုံးမှပမာဏမပြည့်တင်ဘူးလို့ဥစဉ်တယ်လူတွေကတော့တူတူကိုကိုထင်မိတင်ရပါပဲဟုတ်လားဒီလိုပြောလိုက်တာကချုပ်မိငုံမိမယ်ထင်ပါတယ်နော်ဒါကြောင့်ပြေတာပေါင်းတော်အောင်လို့တူတူကိုကိုကတော့ချီးမွမ်းမယ်ဆိုရင်ကောင်းတယ်ထင်တာကိုချီးမွမ်းလိုက်မယ်တည့်ခြင်းလည်းတည့်မယ်မတည့်ခြင်းလည်းမတည့်ဘူးအဲ့ဒါပညာရှိတွေကြတော့အဲ့လိုမဟုတ်ဘူးတဲ့သူတို့ချီးမွမ်းတာကပါလို့ကုသိုလ်ကောင်းမှုပြုမိသူရဲ့အဖြစ်ကိုချီးမွမ်းတယ်ဆိုလိုတာကကုသိုလ်ကောင်းမှုပြုလိုက်ရပြီဆိုရင်တော့ဒါဒီလိုဟာသူ့အတွက်အကျိုးတကယ်ရှိတာကိုလုံးလိုက်မိပြီဆိုတဲ့အနေနဲ့ဒါတော်တယ်ဆိုတဲ့အနေအထားမျိုးလို့ဆိုရပါစို့ဟုတ်လားဒါကြောင့်ပိဋကပေါင်းတော်ကောင်းတို့ဦးစင်ကဒီနိဒိကန္တသုတ္တံကိုတရားကောင်းစဉ်လေးတောင်းရှာတာလေဟုတ်လားရွှေအိုးသို့မဟုတ်ပညာရှိတို့ချီးမွမ်းသောအရာလို့အဲ့လိုလေတရားကောင်းစဉ်တောင်းရှာတာရှိတယ်ဒါပါတော့ခုကတော့ကောင်းမှုဆောင်ဆိုတာလည်းပါသွားပြီနော်အေးဒါကြောင့်ပြည့်တဲ့ဘောင်းတော်ဏိကုံးကျုပ်ကထာလေးမကောင်းဘူးလားကောင်းတယ်နော်ဒီလောက်အစွမ်းအနိသင်ကြီးမားတဲ့ကုသိုလ်ကောင်းမှုကိုပြုမိခြင်းကိုဉာဏ်ရှိကြတဲ့ပညာရှိသူတော်ကောင်းကြီးတွေဟာချီးမွမ်းကြတယ်တဲ့ဒါကြောင့်ပညာရှိတွေရဲ့အချီးမွမ်းခံတိုက်တာပါလဲလို့မေးရင်ဒါနသီလတမာတိပညာကုသိုလ်ကောင်းမှုတွေကိုပြုလုပ်ဖြစ်သွားခြင်းဟာပညာရှိတို့ရဲ့ချီးမွမ်းခြင်းကိုခံတိုက်တဲ့အနေဒါဟုတ်ရဲ့လားအေးဒါကြောင့်နောက်ဦးဇင်းတို့ကုသိုလ်ကောင်းမှုရဲ့အကျိုးအနိသင်ကိုပြောပြတာပါကုသိုလ်ကောင်းမှုရဲ့အကျိုးအနိသင်ကိုဘာကြောင့်ပြောတာလဲဆိုတော့ပိဋကတ်တော်သောတာကစကားခံခဲ့တယ်နော်ကုသိုလ်ကောင်းမှုရဲ့အကျိုးအနိသင်ကိုတိမြင်တိမြင်သလောက်ကုသိုလ်ကောင်းမှုပြုပြည့်ဖို့ကြိုးစားတဲ့နေရာမှာအများကြီးအထောက်အကူပြုမယ်အဲ့ဒီရည်ရွယ်ချက်နဲ့ပြောတာပါဟုတ်လားအဲ့တော့ဒီနေရာမှာကုသိုလ်ကောင်းမှုရဲ့အကျိုးအနိသင်ကိုတိမြင်တိသလောက်ယုံကြည်ရင်ယုံကြည်သလောက်ကုသိုလ်ကောင်းမှုကိုပြုကြတာပဲဒါတယောက်နဲ့တယောက်ကုသိုလ်ကောင်းမှုပြုကြပုံချင်းအတိအနဲ့အကြီးအသေးမတူနိုင်ဘူးပေါ့ဘာလို့မတူတာလုံးလို့မေးရင်ဒီဒီကုသိုလ်ကောင်းမှုရဲ့အကျိုးအတိတင်ကိုသိမြင်ခြင်းယုံကြည်ခြင်းဒီပညာတရားတရားတရားတွေရဲ့အကြီးအသေးအတိအနဲ့ပုံမှာမူတည်ပြီးတော့ဝေပြသွားလားမဟုတ်ဘူးလားဟုတ်တယ်နော်တရားတရားကြီးရင်ကြီးသလားပညာဉာဏ်ကြီးရင်ကြီးသလားကုသိုလ်ကောင်းမှုကိုပြုဖြစ်တာပါပဲတရားတရားသိကြီးတဲ့ပုံကိုယ်တွေဆိုရင်ကုသိုလ်ကောင်းမှုပြုတဲ့နေရာမှာအသက်ဆွံ့ပြီးတော့ပြုနိုင်တယ်အသက်ဆွံ့ပြီးတော့ပြုတဲ့ကုသိုလ်ကိုပါရမီရှုတော့မှကြည့်မယ်ဆိုရင်ဘယ်လိုပြောလဲပရမတ္ထပါရမီပေါ့ဟုတ်တယ်မဟုတ်လားပါရမီကရိုးရိုးပါရမီ7ပါးရှိမယ်ဥပပါရမီ7ပါးရှိမယ်ပရမတ္ထပါရမီ7ပါးရှိမယ်ပါရမီ7ပါးအပြား30လို့တရားဓမ္မလို့သုံးနှုတ်နေတာပဲမဟုတ်လားအေးအဲ့တော့အသက်ဆွံ့နိုင်တဲ့အထိကုသိုလ်ကောင်းမှုကိုပြုရမယ်အဲ့ဒီအသက်ဆွံ့နိုင်တဲ့အထိကုသိုလ်ကောင်းမှုကိုပြုရတဲ့ပုဂ္ဂိုလ်တွေဟာအသက်ဆွံ့နိုင်တဲ့အထိကုသိုလ်ကောင်းမှုကိုတံပိုးထားကုသိုလ်ကောင်းမှုဆိုတာအသက်နဲ့လဲရင်တော့သူကအများကြီးပိုတန်သေးတယ်လို့သူတို့ကယူဆတာလို့ရိုးရိုးပြောရမှာပဲခုတည်းကမှတော့အရှင်တို့တွေကတော့မလဲသေးဘူးပေါ့။ဘာလို့ဆိုအသက်တက်တော့ပိုပြီးတော့တန်တယ်လို့မထင်သေးဘူး။ဟုတ်တယ်မဟုတ်လား။စဉ်းစားကြည့်နော်ဒါကတော့ဦးစင်ကတွေးမိတာလေးတွေကိုပြောတာပါနော်။အေးဒါကြောင့်ပြည့်သက်ပေါင်းတော်အောင်လို့အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့အသက်ဆွံ့ပြီးတော့ကုသိုလ်ကောင်းမှုပြုတဲ့ဇတ်တော်လေးတစ်ခုကိုဦးစင်ကပြောခြင်းတယ်။အဲ့ဒီနေ့တရားကိုဦးစင်ကအဲ့လိုလေးနှစ်ပိုင်းပိုင်းထားတာပေါ့နော်။ကုသိုလ်ကောင်းမှုရဲ့အကျိုးအတိတင်ရဲ့ကုသိုလ်ကောင်းမှုရဲ့အကျိုးကိုမြင်ရင်မြင်တဲ့လောက်လှုပ်ရဲကြလေဆိုတာလေးရေကိုပြောချင်တာအဲ့ဒီဇတ်တော်ကဦးဇင်းတော်950မှာခရီးတင်ကာရဇတ်ဆိုပြီးတော့မှတ်တမ်းတင်တာအဲ့ဒီဇတ်တော်ကိုပြောမယ်ဆိုရင်ဇတ်တော်ကိုဟောရခြင်းရဲ့အကြောင်းဏ္ဍံဝတ္ထုကြောင့်လေးကိုအရင်ပြောမှပို့ပြီးတော့လိပ်ပတ်နိုင်မယ်ပေါ့ဦးဇင်းတော်မြတ်စွာဘုရားလက်ထက်မှာဇေတဝန်အကြောင်းတော်ကြီးကိုဆောက်လုပ်ပြီးတော့လှူဒန်းခဲ့တဲ့အနာတပင်တထေးကြီးဆိုတာလူတိုင်းသိပါတယ်နော်အဲ့ဒီအနာတပင်တထေးကြီးကတော်တပါတိယာဖြစ်ပြီးတော့စီးပွားရေးအလုပ်ကိုတိတ်ပြီးတော့မလုပ်တော့တော့သူစီကနေပြီးတော့ပစ္စည်းဥစ္စာတွေအများကြီးချီးငါပြီးတော့လုပ်ကြတဲ့ကုန်သင်ငယ်လေးတွေရှိတယ်အဲ့ဒီကုန်သင်ငယ်လေးတွေကတတိယစီးပွားရေးပဲတိတ်အာယုံဆိုင်တော့သူတို့ကအလေးမထားတော့ဘဲနဲ့သူတို့ချီးငါထားတဲ့ဥစ္စာပစ္စည်းတွေကိုပြန်မပေးကြဘူးလို့ဆိုတယ်ဘလောက်များတော့ဆိုရင်18ကြေလောက်တောင်ရှိတယ်တဲ့နောက်ကုန်သင်ငယ်လေးတွေကပြန်မပေးတာနောက်ပြီးတော့တတိကြီးကအရေးကြုံလို့ရှိရင်300အောင်ဆိုပြီးတော့ကြီးဦးကြီးကြီးထဲမှာပိတ်ပြီးတော့ရွှေတင်ငွေတွေထည့်ပြီးတော့ပိတ်ပြီးတော့မြုပ်နှံထားတဲ့18ကလေးသောဥစ္စာပစ္စည်းတွေရှိတယ်။အဲ့ဒါကအရှိတဝတိမြက်ကမ်းဘေးမှာတတိကြီးကမြုပ်ထားတာ။အဲ့ဒါအရှိတဝတိမြက်ဆိုတာကလည်းတိတ်စီးကမ်းမရှိဘူး။သူကတခါလေးထိုးချင်ရထိုးတာဟုတ်လား။ဟိုဂျုံငင်းကြီးပြက်တော့တောက်ကရောက်တဲ့ပုံနာကြီးလည်းအဲ့ဒါအရှိတဝတိမြက်ကြီးကထိုးလို့ဂျုံငင်းကြီးပြက်သွားတာပဲလေ။ အဲ့ဒါဒီတထေးကြီးရဲ့ရွှေအိုကြီးတွေလည်းပဲအဲ့ဒီအစိဓာဝတိမြစ်ကထိုးသွားတာပဲအဲ့ဒါပင်တဲ့တပုတ်တွေထဲပါသွားတယ်ဆက်ရှိကလေးလောက်ဆုံရှုံသွားတယ်နောက်ပြီးတော့တထေးကြီးက38ကလေးအကုန်ကြခံပြီးတော့ကျောင်းတော်ကြီးကို54ကလေးအကုန်ကြခံပြီးတော့ကျောင်းတော်ကြီးကိုဆောက်လုပ်ထားတာလည်းရှိတယ်ပြီးတော့ဟိုနေတိုင်းနေတိုင်းဘုရားမှုရှိတဲ့တန်ဃာတော်တွေကိုလှူဒန်းတဲ့ဒါနမှုကလည်းပြုတယ်ကျောင်းတော်ကိုလည်းတရက်သုံးပေါင်းသွားတယ်သွားရင်လည်းလက်ချီပဲတော့မှမသွားဘူးလို့ဆိုတယ်အဲ့လိုအလှူတန်းမှလည်းရေရောတဲ့တတိကြီးကအဲ့လိုမျိုးသူကပစ္စည်းဥစ္စာကထွက်ပဲထွက်နေတယ်ဝင်အောင်ကလည်းဘာမှမလုပ်တဲ့အခါကျတော့နွမ်းမသွားလေတဲ့။တော့အနာတမိတတိကြီးဆင်းရဲသွားတဲ့အနေအထားကိုရောက်တယ်။အဲ့လိုဆင်းရဲသွားတဲ့အခါမှာတနေ့ကျောင်းတော်ကိုရောက်တော့မြတ်စွာဘုရားကတတိကြီးကိုတတိကြီးဒါနကောင်းမှုတွေပါလေပြုပြင်လားပရိတန်ထာရပေါ့မေးတယ်။မေးတော့မြတ်စွာဘုရားတဲ့ပုံရည်ဟင်းလေနှစ်ခွတ်မြောက်သောစကွဲတမင်းကိုကျွေးရမွေးရလှူဒန်းရတဲ့အတွက်ကြောင့်သူရဲ့အလှူဒါနအင်မတန်မှချုပ်ငယ်ပါလေသူစီထဲမှာတိတ်အားမရတတိယအလှူရှောင်းနွမ်းပါပါလေအလှူရှောင်းတော့မြတ်စွာဘုရားကတတိယကိုဗာပြောတော့ဆိုတော့အင်မတန်မြင့်မြတ်တဲ့အလှူကပုဂ္ဂိုလ်ကိုရတဲ့အတွက်ကြောင့်တင့်ရဲ့အလှူဟာအလှူပစ္စည်းညံ့မိမယ်လို့နွမ်းပါတဲ့အလှူလို့မဆိုနိုင်ဘူးတဲ့အဲ့ဒီမှာမြတ်စွာဘုရားကဝေလာမဇ္ဇကိုဟောပါသေးတယ်။ဒါဥစဉ်ကအဲ့ဒီဇက်ကဟောလို့ရင်မဟုတ်လို့မပြောတော့ဘူး။ဝေလာမဇ္ဇဆိုတာကဘုရားလောင်းဝေလာမပုံနာကြီးဖြစ်စဉ်အခါကာလတုန်းကအလွန်ကြီးကျယ်တဲ့အလှူဒါနကိုရဲရဲရော်ရော်ပြုခဲ့တယ်။နော်ထမရေချောင်းစီဆိုတာအဲ့ဒီတုန်းကသုံးတွင်လာတဲ့ဟောဟာရလို့ဆိုတာပါပဲ။အဲ့ဒီဝေလာမပုံနာကြီးဟောဟာတုန်းကအဲ့လောက်ကြီးကြီးကျယ်ကျယ်လှူခဲ့ပေမဲ့လို့သူ့ရဲ့အလှူကိုဟိုအလှူခံရတဲ့အလှူခံပုံကိုယ်တွေဟာတိလရှိတဲ့လူတောင်တိတ်ပြီးတော့မပါဘူးလို့ဆိုတယ်။တာနာဘာခါကလာဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာမြတ်စွာဘုရားကကုသိုလ်ကောင်းမှုတွေရဲ့တန်ဖိုးကိုချိန်ထိုးပြီးတော့ပြတယ်။ဒါလေးကိုတော့ကြားဖြတ်ပြီးတော့ပြောဖို့မယ်။နော်။တာမန်ပုဂ္ဂိုလ်လူအယောက်တရားကိုကျွေးရမွေးရလှူရတန်းရတာတဲ့။သောတာပန်တယောက်ကိုကျွေးမွေးရတာလှူတန်းရတာကအစာပေါင်းများစွာမြတ်တယ်လို့မြတ်စွာဘုရားနှိုင်းယှဉ်ပြတယ်။သောတာပန်တရားကိုကျွေးမွေးလှူတန်းရတာတဲ့။သရဏဂံတယောက်ကိုကျွေးမွေးလှူတန်းရတာကမြတ်တယ်။တရားကံတရားကိုလှူဒန်းကျွေးမွေးရတာတဲ့အနာဂံတရားကိုလှူဒန်းကျွေးမွေးရတာကမြတ်တယ်အနာဂံတရားကိုလှူဒန်းကျွေးမွေးရတာတဲ့ယဟနာပုဂ္ဂိုလ်တရားကိုလှူဒန်းကျွေးမွေးရတာမြတ်တယ်ယဟနာတရားကိုလှူဒန်းကျွေးမွေးရတာနဲ့ပိစိကဗုဒ္ဓတပါးကိုလှူဒန်းကျွေးမွေးရတာမြတ်တယ်ပိစိကဗုဒ္ဓတရားကိုကျွေးမွေးရတာနဲ့တမ္မဉ္ဇူဘုရားတဆူကိုကျွေးမွေးလှူဒန်းရတာကမြတ်တယ်တမ္မဉ္ဇူဘုရားတဆူကိုကျွေးမွေးလှူဒန်းရတာတဲ့ဖျားမှုရှိတဲ့တန်ဃာတော်တွေကိုလှူဒန်းရတာကပို့ပြီးတော့မြတ်တယ်။အဲ့ဒီအလှူတွေထဲမှာတော့ဖျားမှုရှိတဲ့တန်ဃာတော်တွေကိုရင်မှန်းပြီးတော့လှူဒန်းတဲ့ကြောင်းအလှူတွေအမျက်ဆုံးလို့ဆိုတယ်။ဟောဒါနာကံကိုအဲ့လိုနှိုင်းရှင်ပြတာနော်။အဲ့ဒီမှာဗာဆက်ပြီးတော့လာတော့ဆိုတော့အဲ့ဒီဒါနာကောင်းမှုမျိုးစုံတို့ထက်မြတ်စွာဘုရားရဲ့ဂုဏ်အရည်သွေးတရားတော်ရဲ့ဂုဏ်အရည်သွေးတန်ဃာတော်ရဲ့ဂုဏ်အရည်သွေးကိုတခေဉာဏ်ပညာနဲ့နဲ့တိမြင်ပြီးတော့တဝင်ယုံကြည်တဲ့စိတ်နဲ့ဗုဒ္ဓတရဏံကိစ္ဆာမိဓမ္မတရဏံကိစ္ဆာမိတန်ခါတရဏံကိစ္ဆာမိရှုပြီးတော့တရဏဂုံသုံးပါးကိုစောက်တည်ရတာကပူပြီးတော့မြတ်တယ်တဲ့ကဲပစ္စမရှိလို့မလှနိုင်လို့များဘာမှအားငယ်ရမရှိဘူးလို့ဆိုရင်လည်းဟုတ်လားဘုရားမှုရှိတဲ့တန်ခါတော်တွေကိုကြောင်းဆောက်ပြီးရတဲ့ကြောင်းဆောက်ပြီးတော့လှူရတဲ့ဒါနတဲ့ဘာကမြတ်နေတော့တရဏဂုံဒါမှဒီတရဏဂုံကလည်းပဲဉာဏ်ဖြင့်တဝင်ယုံကြည်၍ဆိုတဲ့စကားလုံးလေးကအလွန်ကြီးပါတယ်နော်တော်တော်စရောစာတရဏဂုံမျိုးကိုတော့ဆိုလိုတာမဟုတ်ဟုတ်လားအေးနောက်ပြီးတော့ဒီတရဏဂုံပါတဲ့တဝင်ယုံကြည်မှုပါတဲ့ငါးပါးတိလာကဒီတရဏဂုံတက်ပို့ပြီးတော့မြတ်တယ်ဟောငါးပါးတိလာကအလွန်အစင့်မြင့်တဲ့နေရာမှာရှိတာဒါကြောင့်ဒါလေးကိုပေးတဲ့ပေါင်းတော်တော်နည်းနည်းလေးဂရုစိုက်စီခြင်းနဲ့ပေါ့နော်အေးအဲ့ဒီငါးပါးတိလာတဲ့လက်ဖြစ်တထွက်ခတ်မြတ်ပွားများရတဲ့မေတ္တာတရားကပို့ပြီးတော့တာလုံးကြီးမားတဲ့အကျိုးပေးရှိတယ်အဲ့ဒီမေတ္တာတရားတဲ့အနိစ္စတင်ညာအဲ့ဒါကပို့ပြီးတော့မြတ်တယ်အနိစ္စတင်ညာဆိုတာကအနိစ္စဆိုတာကမမြဲတာတင်ညာဆိုတာကအမှတ်ရတာမမြဲဘူးဆိုတာလေးကိုအမှတ်ရလိုက်တဲ့သဘောဘဝမှာတကယ်တမ်းကတော့ဘာမှတည်မဲနေတာရှိတာမဟုတ်မြင်နေရဆိုတာလည်းမြင်ပြီးတော့ပြီးတာပါပဲကြားတယ်ဆိုတာလည်းကြားပြီးတော့ပြီးတာပါပဲမြင်ရယုံညာကြားရယုံညာနားရယုံညာထိရယုံညာစားရယုံညာတွေ့ရယုံညာအကုန်လုံးကိုသာဝရတီးနေအောင်ဘယ်သူမှထိတာလို့ရတာမဟုတ်ပါဘူးဟုတ်တယ်မဟုတ်လားအကုန်လုံးကပြီးဆုံးသွားတာကြီးပါပဲချုပ်ပြောက်သွားတာကြီးပါပဲဒါလည်းပဲဉာဏ်လေးနဲ့ဉာဏ်ပါပါစဉ်းစားပြီးတော့ဒီအမြင်လေးကိုစိတ်ထဲမှာရှင်းအောင်လို့လည်းကြိုးစားထားတဲ့အမြင်ရှင်းပြီးပြီဆိုရင်အဲ့ဒီရှင်းထားတဲ့အမြင်လေးကိုခဏခဏအမှတ်ရတဲ့လေလို့ဦးဇင်းထင်အဲ့ဒါအိဋ္ဌသင်ညာ Memierago, Memierbulo, Shenshin, and then Tipi and Noma, Eddie, a tip, Eddie Memiermugo, and Mayaret the Bo, Shiame, Eddie and Isa Denadi, Kudo Gombo, Eddie Willamato Danema, to taste so much. Two Bonia Lucia, Menya Punya Yama, Oya, Hola, Italian Peter Bond, the Roman Miss of Yaga, Eddie Willamato Danji, who hope you are not even the table. As a purely pure mission, and did they lose with us? Among other did they not move out? She didn't do our way. Hola, a little pure beetle. The lazy Alewamia Wanda in Bianda. Ranyao Doba, two jambu and Pila Rosoro. Eddie the Tiji Ega, old dying connetello, Gantara, Giantara, along Chana Rosoro. And a legal meal old dying ye, the carbo, my song and Nashi, Eddie Naga Duga, Piadia Damao, Machino. Bisa aju si dia lu sudah masuk, no? Anak tu baru macam ni masa tu malah kena jaga si. Anak bayang musi dia tanggal orang ni, ada muka ni orang lagi soya. Tuha apa mama ni naik muri. Anak tu yang keliru balas soya biro, oh sen sen dia. Anak orang lagi tuha sen sen bayar lor, dah tu tuha sih biar biro. Bayang musi dia tanggal orang ni, dia ini wo malah si je mulu soya. Anak tu dia juga. Pisi usari pisu ni dek cima lo tu terhina u makaya u, mai pisi ye singa le toto semua wana lo dau singa risa u payi ne senambi ye, naga paya pisi oh di terhiji u mai biaya u, no, ada senye doa bisu matu lagi ora, mai senye ke nonga doa, oh muzang luji u kapi lo biar le, taji u biar le, ada luri ane le makam, tu bah biar lo solo, tu biar le ka, ada nyaja lo, tekan yang lau jau lo ma, oh terhiji di ko jau la, tekan yang ตั้งเอาอย่างเรามาจังเลยแล้วที่เชื่อสุดโต่งสุดโต่งทำอย่างตะการมาส่งเนี่ยนะป่ะบาจังสีโรยเอาแล้วนะรู้นักกูมีอะไรที่พี่อยากจะทำอะไรรู้ไม่ใช่หรอที่จะเรียกว่ากูตีพี่ได้มีเสียงพี่ได้บอกกูสุดโต่งเอาละแล้วบางทีฉันเนี่ยเอาแล้วรู้สุดโต่งแต่ที่เชื่อสมมาเป็นอย่างรู้ป่ะโอ้สมมาเป็นไม่สุดโต่งเขาบางแก่ไปสมมามาเราเปียบ่ะแล้วที่ได้สูงเนี่ยไม่ใช่เนี่ยที่จะพี่เชื่อสารีอ่ะปูพี่รู้สมมาตัวเดียสิเนี่ย ถ้าจะรู้ไม่ได้มาหาเรื่องกูจะไปหรอพยายามมุ่งสิ่งต่างๆเราดีกว่าเองเนี่ยมาลาซีเวเนี่ยสิว่าอยู่กูไปสั่งชาลูกท้าส่วนยันเตรียมเตรียมไปรอชนะเลยไหมดูจากเราดาวาไปตุ๊บเยอะเลยเยอะเลยเราที่จริงอ่ะเต็งอ่ะกูไปเห็นเนี่ยสมมาเอร่าล้านเลยดีจะเอาทำไปอ่ะเนาะเขาบาร์เรียรู้ใช่ไหมกายเอรู้ใช่ไหมที่เราอยู่เนี่ยเนี่ยเนี่ยฮะดูดูมันยังไงมึงเลยเนี่ยฮะเอียดกับมึงมาไม่ได้เอาแค่เนี่ยเท่าเดิม ตอนเดิมอะไรอย่างปกติเราเห็นสกัดนั่นนิ่งทุ่มมือก็อะไรนะบรรลุมาบังคับนายมูลสูรเอาละเออเราเนี่ยดูจีจีที่ลานตัวเลยที่นั่นที่เนี่ยบัดเดี๋ยวเราเนี่ยเส้นนั้นจีเลยโอ้ลูกอาจจะตัวสั้นเจริญไปแล้วที่นั่นเดี๋ยวมาแต่ช่วงนี้มาตัวกูเอริบัสชีวิตไม่รู้แต่ช่วงนี้มาตัวบ้ามันไม่ได้ไหนกิจอะไรสิลูกเรียกอาตมาอาเช่นอ๋อตัวมาตัวกูชีเนี่ยไปกูเนี่ยได้กูพันดีบีร์นิมาโรนารูตามันดูไม่ช่วยด้วยยา นั่นดีเจ้ามูลูรีเนี่ยดูรูไม่ยากไหนมูลูเทนเฮ้ยล่ะเส้นนั้นจีโน่เลยก็ยิ่งไม่มาแต่ช่วงนั้นดีส่วนก็มาจีดีส่วนจะมาสูบปีดาเลยส่วนนั้นลู่ยังเอามาชีเลยตัดดอกอะไรไม่รู้ไหมตัวลู่รีมาไม่ชีเลยส่วนสัตว์รู้มาชีลู่รีไม่มีองค์กรไหนเนี่ยนบีอะไรเนี่ยตัวไหนเนี่ยลานไหนเนี่ยตัวนั่นเนี่ยล่าจ้ารู้บ้างแต่ไหนถ้าจำไม่ได้บ้างตัวลูกก็ยิ่งมาอันล้นสั่งจีเลยการเดียร์เนี่ยสีมาหมู่ปอนะส่วนจะมาสูบดาว ူးပေါ့မယုံမှုမဟုတ်ယုံမာတယ်ဦးဇင်းကလူတွေအကြောင်းကိုစဉ်းစားတယ်ကိုသိတာတချို့လူတွေတော့ကျန်တဲ့နေရာမှာတိတ်ဆွန်းနေပြီးတော့ကျန်တဲ့နေရာမှာဘာမှမတတ်နိုင်တာတွေလည်းတချို့လူတွေမှာရှိတယ်ဟုတ်တယ်မဟုတ်လားစဉ်းစားကြည့်တော့ကံတရားကစီမံထားပြီဆိုရင်ဘာမှလှုပ်မရတာတွေတချို့ရှိတယ်ဒါပါတော့လေစကားတွေကိုစက်မိတိုင်းသာဘေးထွက်နေတော့တရားကအလွန်ရှည်တော့မယ်ဟုတ်လားအဲ့ဒါနဲ့တင်ဆုံးမမဲ့အဆုံးမကဒါလားဆိုတော့အဲ့ဒါပဲဆိုတော့အဲ့လိုဆိုရင်တင်ကအိမ်မှာမနေနဲ့အဲ့ဒါနဲ့သူကြောက်ကြောက်လန့်လန့်နဲ့စိတ်ပြည့်ပြီးတော့ထွက်ရတာဗျထွက်တော့သူဘုစုကူကြီးတောင်းမလို့ဆိုတော့မြို့မှာစောင့်နေမြို့ဆောင်တဲ့ကိုသွားအကူကြီးတောင်းတယ်အမင်းကဘာပြောလို့တော့ဒီလိုဒီလိုပြောမိလို့ဟာအဲ့ဒါဆိုရင်တော့မင်းကငါအတွန်ဝင်အတော်ဝင်လေးတယ်ငါမတတ်နိုင်ငါတတိကြီးကိုတွားပြီးတော့စစ်ဆက်မပေးရဘူးအဲ့ဒါလေသူကကြံပေးလိုက်တယ်စတုမာရဲနဲ့မင်းကြီးလေးပါးစီသွားတော့အဲ့ဒီရောက်သွားထုံးစံတိုင်းမှာငါလည်းဒါမင်းဒီလိုကြီးပြောလာတာတော့ငါလည်းတတိကြီးကိုစစ်သက်ပြီးတော့မပေးရဘူးအဲ့ဒါနဲ့တရားမင်းကြီးသွားဆိုတော့တရားမင်းကြီးရောက်သွားတရားဆိုတာကဉာဏ်ပညာအလွန်ကြီးတဲ့ပုဂ္ဂိုလ်ဆိုတော့အေးမင်းစကားကြီးကဝင်လေးလုံးနေတဲ့ယတနာပြတ်သုံးပါးကိုပြင်မာတာအဲ့ဒီတော့တတိကြီးကိုငါစစ်သက်ပြီးတော့မပြောနိုင်ဘူးတဲ့ဒါပေမဲ့ တတိယကြီးစိတ်ထဲမှာကျင့်တ်သွားနိုင်တဲ့အကြောင်းတရားတစ်ခုတော့ငါသိထားရတယ်ဟောလမ်းစာလေးရတယ်နော်ပြဿနာဖြစ်လာပြီဆိုရင်သူများကိုအကူအညီတောင်းရတာလည်းတော်တော်ကောင်းတယ်လို့ဆိုရမှာပေါ့ဟုတ်လားအဲ့ဒါနဲ့တရားမင်းကဘာပြောလို့ဆိုတော့တင်တန်းတန်းလိုက်တဲ့တန်းတန်းပြီးတော့တင်မှားပါတယ်ဆိုတာကိုဖွင့်ဟပြီးတော့ဝန်ခံပြီးတော့တောင်းပန်လိုက်အဲ့ဒီတတိယကြီးကအရိယာသူတော်ကောင်းကြီးတင့်ကိုခွင့်မလို့ဆရာဘာမှအကြောင်းမရှိဘူးဟုတ်လားအဲ့ဒါနဲ့ဓမ္မလူထားရမှာလို့ဆိုတော့သူစီကနေပြီးတော့ဆက်ရှိကလေးချီငါပြီးတော့ကုတန်ရောင်းဝယ်နေကြတယ်ကုံတဲ့ငယ်တွေကလည်းတင့်ရဲ့နဲ့ရဲ့အစွမ်းနဲ့ရောင်းအောင်တောင်းပေးလိုက်တယ်ဟောအဲ့ဒါတော့ရောင်းအောင်တောင်းနေတယ်နော်သူ့နေရာတော့သူဖန်တီးပြီးတော့မနေနိုင်ဘူးအော်ဆရာမကောင်းဘူးလားကောင်းတယ်နော်အေးနောက်တစ်ချက်ကအရှိတဝတိမြစ်ထဲမှာပါသွားတယ်တတိကြီးရဲ့ဆက်ရှိကလေးတော့ဥစ္စာပစ္စည်းတွေသမှုတွေထဲမှာရှိတယ်အဲ့ဒါကိုတင်ယူပြီးတော့နှက်တွေရဲ့အစွမ်းနဲ့ယူပြီးတော့တတိကြီးရဲ့ပန်းတဲ့ထဲမှာထည့်ထားလိုက်နောက်ပြီးတော့ငါမျက်နှာတစ်ခုပြောပေးဘေနာဘေနာမှာပိုင်ရှင်မဲ့ရှိတဲ့ဆက်ရှိကလေးသောဥစ္စာပစ္စည်းတွေရှိတယ်။အဲ့ဒါတွေကိုတင့်ရဲ့အစွမ်းနဲ့ယူပြီးတော့ထည့်ထားလိုက်။ဆက်ရှိ3လေးဆိုတော့50နဲ့4ကလေး။ဟုတ်လား။အဲ့ဒါတွေကိုအဲ့ဒီနာတူတူပဲပြောတော့မယ်ဟုတ်လား။သူ့ရဲ့အစွမ်းနဲ့တတိယရဲ့ဘာနာတိုက်တွေကိုပြည့်အောင်ထည့်ပေးထားတယ်။ဒါသူတန်ထမ်းတာ။အဲ့ဒီလိုတန်ထမ်းပြီးတော့မှအဲ့ဒါတတိယတွေကိုသွားပြီးတော့သူတောင်းပါလေ။သူမတိတိလေအောင်မိုက်မဲတိလေအောင်ဒီလိုပြောမိတာကိုတိခံခွန်လို့ပါဒံအမှုကိုလည်းပဲသူပြုတ်ထားပါလေအဲ့တော့တတိကြီးကဩဒံကိုလည်းထမ်းတာလေမှားတာကိုလည်းဝန်ခံတယ်လာပြီးတော့လည်းတောင်းပန်တယ်ဆိုတော့ခွင့်မလွတ်ဘူးဆိုလို့ရှိရင်ဒါမိုက်မဲရာရောက်တော့မှာဟုတ်လားမှားတာကိုမှားပါတယ်လို့တောင်းပန်တာကိုခွင့်မလွတ်ဘူးဆိုရင်လူမိုက်လို့မြတ်စွာဘုရားဟောတာလားမရှိဘူးလားရှိတယ်တတိကြီးကအရိယာသူတော်ကောင်းကြီးပဲဟုတ်လားဒါကြောင့်သူ့ကိုခွင့်လွတ်တယ်ဒါပေမဲ့သူကိုပို့ပြီးတော့အကျိုးရှိစေချင်လို့ဘာပြောလိုက်တော့ဆိုတော့အေးငါကတော့ခွင့်လွတ်ပြီမလို့ငါ့ကိုတောင်းမယုံနဲ့ငါမကျင့်တတ်နိုင်သေးဘူးတဲ့ငါရဲ့အဖဖခင်ကခွင့်ပြုမယ်ဆိုလို့ရှိရင်ခွင့်လွတ်မယ်ဆိုရင်ငါခွင့်လွတ်မယ်အဲ့ဒါနဲ့တောင်းနေမတတ်ကြတော့အဲ့ဒီနတ်ကိုဘုရားကြီးခေါ်သွားတယ်ဆိုရပါစို့နတ်ကလည်းလိုက်သွားတယ်ခိုးရောက်တော့အဲ့ဒီနတ်ကိုပြပြီးတော့မြတ်စွာဘုရားကိုရှောက်တော့နတ်ကလည်းပဲမြတ်စွာဘုရားကိုထပ်ပြီးတော့တောင်းမယ်တောင်းမတဲ့အခါကျတော့မြတ်စွာဘုရားဟုတ်တယ်တင်တကားအလွန်မိုက်မဲမှုကဒီထွက်လာတဲ့စကားဒါပေမဲ့လို့အပြစ်ကိုအပြစ်အားလဲဆိုတော့တောင်းပန်နေဆိုရင်ခွတ်လွတ်တယ်အပြစ်ကိုအပြစ်အားလဲဆိုတော့တောင်းပန်ခြင်းဟာသူတော်ကောင်းတွေပေမှာဒါကြီးပွားဆုံးပဲအဲ့ဒါလိုမြတ်စွာဘုရားအမိန့်ရှိပြီးတော့ဂါထာလေးနှစ်ပုဒ်ဟောတယ်ဗျအဲ့ဒီဂါထာလေးကလည်းစိတ်ဝင်စားတဲ့အကောင်းပဲဟောတော့ဆိုတော့ပံပောပိပတ္တိဗဒ္ဒရာယာဝပါပနာပစ္စတိဇရာစပစ္စတိပါပအထပါပောပါပနိပတ္တိပထမဂါထာလေးကမကောင်းတာတွေလုပ်နေတဲ့လူပင်ဖြစ်တော်လဲပဲမကောင်းမှုအကျိုးမပေးသေးသမျှကလပ်ပလုံကောင်းတာတွေကိုသူတွေ့ရနိုင်ပါလေတဲ့နားလည်လားမကောင်းတာလုပ်နေတဲ့လူပင်ဖြစ်တော်လည်းပဲမကောင်းမှုအကျိုးမပေးသေးခင်မှာတော့သူဟာကောင်းတာကိုတွေ့ရနိုင်သေးတယ်မကောင်းမှုအကျိုးပေးပြီဆိုတာနဲ့သူဟာမကောင်းတာတွေကိုကြီးပဲတွေ့ရတော့တာတဲ့အဲ့ဒါပထမကတည်းကအတိပဲနောက်ဒုတိယကတည်းကဘာပြောတော့ဆိုတော့ဘဒ္ဒရောပိပတ္တိပါပါယာဝပတ္တရာနပိစတိဇရာစပိစတိဘဒ္ဒရာအထဘဒ္ဒရောဘဒ္ဒရာနိပတ္တိတဲ့ကောင်းတာလုပ်နေတဲ့ပုံကိုပဲဖြစ်တော်လဲပဲအဲ့ဒီကောင်းမှုတွေကအကျိုးမပေးသေးဘူးဆိုရင်မကောင်းတာတွေကိုသူတွေ့ရနိုင်ပါသေးတယ်ကောင်းမှုတွေအကျိုးပေးပြီဆိုတာနဲ့သူကောင်းတာကိုပဲတွေ့ရလိမ့်မယ်လို့ဘုရားဆောင်ပြောတာအဲ့ဒီကာထာနှစ်ပုဒ်ကိုလည်းနားပြီးရောအဲ့ဒီနှစ်ကသောတာပန်ဖြစ်တယ်ဗျဟောမိကောင်းရွှေကောင်းနဲ့ပေါင်းရတာနော်တခါကြီးမိုင်များဟုတ်လားသောတာပန်ဖြစ်တဲ့သစ္စာလေးပါးသိတယ်နော်အရိယာသူတော်စင်ဖြစ်သွားတယ်အလွန်မြင့်မြတ်သွားတယ်နိဗ္ဗာန်ချမ်းသာခြင်းကိုအာယုံပြုတ်ခွင့်ခံစားခွင့်သူရသွားတယ်ပေါ့အဲ့ဒါနဲ့အဲ့ဒီနှစ်ဘေးမှာပဲတတိယကလည်းဝမ်းသာပြီးတော့ဘာပြောတော့ဆိုတော့တတိယကစကားတခွန်ရှောက်တယ်မြတ်စွာဘုရားကိုမြတ်စွာဘုရားလေတပည့်တော်ရဲ့တရားတရားတပည့်တော်ရဲ့ယုံကြည်မှုဟာအံ့ဩစရာမကောင်းဘူးလားတဲ့ဘာပြောလို့လဲဆိုတော့ဒီလိုနှစ်ကတောင်မင်းဒါနာကိုမပြုနဲ့ဘုရားတရားတန်ခါကိုမကြည်ညိုနဲ့လို့လာတာလားနှစ်တားတာကိုတောင်တပည့်တော်ကလက်မခံဘဲနဲ့ဆက်ပြီးတော့လှူဒန်းမှုကိုပြုတယ်နော်ဒီကျရဏမြတ်သုံးပါးကိုကိုယ်ွယ်ရှိခဲ့တယ်ဒီလိုရဲ့တရားတရားကနှစ်တားလို့တောင်မရတဲ့အနေထားဆိုတော့အံ့ဩစရာကောင်းအောင်ကြီးတယ်လို့မဆိုနိုင်ဘူးလားအဲ့လိုမျိုးရှောက်တာတော့နည်းနည်းလေးကိုယ်ရည်သွေးတဲ့သဘောမျိုးပေါ့အဲ့တော့မြတ်စွာဘုရားကဘာမင်းရှိတော်ဆိုတော့တတိယကြီးတဲ့သင်ဟာအရိယာသူတော်တရားဖြစ်တယ်ဖခင်ရဲ့တပည့်လည်းဖြစ်တယ်သင်လိုပုဂ္ဂိုလ်ကဒီလိုတာမန်နှစ်တယောက်ကတားတာကိုကုသိုလ်ကောင်းမှုကိုမပြုဘဲနေတာမပြုတ်ပဲမနေတာအံ့ဩစရာမရှိသေးဘူးလေ။ဘာဖြစ်လို့လဲဆိုတော့သင်ကအရိယာလည်းဖြစ်တယ်ဘုရားတပည့်လည်းဖြစ်တယ်။သင်ကိုတားတဲ့နှက်ကလည်းတာမင်ညက်နှက်ပဲဖြစ်တယ်။တကယ်စင်စစ်ဝိသမုတ်တီနှက်ပြီမှာရှိတယ်မန္နတ်လိုအလွန်တကူကြီးတဲ့နှက်ကနေပြီးတော့တာမန်လူသားတယောက် အရိယာလည်းမဖြစ်သေးတဲ့တမပုထုဇဉ်တယောက်ကိုတော့မပြုတ်ရဲအောင်ကုလိုကောင်းမှုမပြုတ်ရဲအောင်တားတာကိုအဲ့ဒီပုဂ္ဂိုလ်ကအသက်ဆွန့်ပြီးတော့ပြုတ်ခဲ့တယ်အဲ့ဒီပုဂ္ဂိုလ်ရဲ့တရားတရားကပို့ပြီးတော့အံ့ဩဝေယျရှိတယ်ဟောဇဂတိတန်တန်တာအဲ့ဒါမြတ်စွာဘုရားကလည်းသူ့အကြောင်းသူပြောမှာပါပဲတော့တတိကြီးကလည်းသူ့အကြောင်းသူပြောတာဆိုတော့မြတ်စွာဘုရားကလည်းဒါသူ့အကြောင်းသူပြောပြတာပါနော်တင့်ရဲ့အဖြစ်ကအံ့ဩဝေယျမရှိသေးဘူးငါရဲ့အဖြစ်ကဘုအံ့ဩဝေယျရှိတယ်အဲ့ဒီမှာပြောတော့ဆိုတော့ခရီးတင်ငါဇက်ကိုအဲ့ဒီမှာဟောတာနော်ခရီးတင်ငါဇက်တဲ့အတူချုပ်လေးပဲပြောမယ်နော်အေးဦးဇင်းတို့တခုတော့ဘွားတော့ကဦးဇင်းတို့ဘုရားလောင်းကြီးကအလွန်ချမ်းသာကြွယ်ဝတဲ့အမျိုးမှာဖြစ်တယ်။နောက်နှစ်သားငယ်လေးလို့အလွန်ချမ်းချမ်းသာသာကြီးပွားပြီးတော့လာတယ်ပေါ့အဲ့ဒါလိုနဲ့အသက်ရွယ်ကြလာအိမ်တော်လေးပါလေးကြဇီဝရေးကိုအရှိလှုပ်ဆောင်ပြီးတော့တတိဘွားနဲ့နေနေတော့မလုပ်တော့ဆိုတော့လူဝါရာတော့ရခိုင်းမှာအများအတွက်ချမ်းသာအောင်အကျိုးရှိအောင်လုပ်မယ်ဆိုတဲ့ခံယူချက်ကအပြည့်ဝရှိပြီးသားဆိုတော့မြို့ရဲ့တကားမုတ်လေးခုမှာနော်မန္တကြီးတွေအကြီးကြီးတွေထိုးပြီးတော့မရှိစင်းရဲ့နွမ်းပါတဲ့လူတွေကိုအလုံးသူအလူနဲ့အမြဲတမ်းကြည့်တယ်ဘုရားလောင်းကအဲ့ဒါလို့လုတ်ပြီးတော့နေရင်းနဲ့တနေ့တော့ဘုရားလောင်းရဲ့အိမ်ပေါ်ဝါမှာပြည့်စီကဘုရားအရှင်မြတ်တစ်ပါးဆွမ်းခံကြွလာတယ်အဲ့ဒီပြည့်စီကဘုရားအရှင်မြတ်ကနေရောတာတမဘတ်ကထပြီးတော့ကြွလာတာနေရောတာတမဘတ်ဝင်စားတယ်ဆိုတာကလူငယ်တွေနားလည်အောင်ဘုဟုတ္တရပြောရမယ်ဆိုရင်သူကအစာအသောက်ကိုလည်းမပြည့်ဘူးချင်းချင်းချင်းငယ်ကိုလည်းမစွန့်မဲနဲ့ခုနှစ်ရက်လောက်နော်ဝေဒနာတင်ညာချုပ်ပြီးတော့နိဗ္ဗာန်ချမ်းသာကိုခံစားရတယ်လို့အကြံဉာဏ်ဆိုရပါစို့ဟုတ်လားအဲ့ဒီခုနှစ်ရက်တွင်မှရေတောက်တာအစာစားတာချင်းချင်းချင်းငယ်စွန့်တာမရှိဘူးအလွန်တရာငြိမ်းချမ်းစွာနေတယ်လို့ပဲဆိုရပါစို့ဒါလူငယ်တွေနားလည်ရုံလောက်ဝါဟာရနဲ့ပြောတာပေါ့နော်အေးအဲ့ဒီရောဓသမဘကထားတဲ့အခါကျတော့မပစုကိုချင်းမြောက်ပါမတော့လို့သူကညံနဲ့စဉ်းစားတဲ့အခါဘုရားလောင်းရဲ့တရားတရားကိုတွေ့တယ်တွေ့တဲ့အခါကျတော့အဲ့ဒီတတိယကိုချင်းမြောက်မယ်ရှင်ပြီးတော့အဲ့ဒီပြည့်စင်ကဘုရားအရှင်မြတ်ကသင်္ကန်းယုံသပိတ်ပိုက်ပြီးတော့အိမ်ရှိကြွလာ။အဲ့တော့ကိုမြင်တဲ့အခါဖူးရတဲ့အခါဘုရားလောင်းကစားအံစင်စင်နုကနာစွမ်းနေရှိတယ်။အဲ့ဒါနဲ့သူက"အော်အရှင်မြတ်ကြွလာတယ်"ဆိုတော့သူ့အနားမှာရှိတဲ့တော့အခိုင်းအစီတယောက်သူ့ရဲ့အလုပ်သမားတယောက်ပေါ့နော်သူ့ရဲ့ဟောအိမ်ကတပည့်တယောက်ပေါ့သွားအရှင်မြတ်စီကသပိတ်ကိုသွားယူကြည့်ပြန်နန္ဒာကြီးနဲ့ဆေးပြီးတော့အဲ့ဒီကိုဒီသာပြုထမင်းနဲ့နုကနာဆွမ်းတွေတို့ထည့်ရမယ်လောင်းမယ်လှုပ်မယ်ပေါ့အဲ့ဒါနဲ့အဲ့ဒီတယောက်ကိုလှုပ်လိုက်တဲ့အခါအဲ့ဒီတယောက်ကအိမ်ထဲကနေထွက်ပြီးတော့ပြည့်စေကဗုဒ္ဓရှိတဲ့အိမ်ပေါ်ကိုသွားအဲ့လိုသွားလိုက်တဲ့အချိန်မှာသူသွားလို့မရဘာလို့မရတာတော့ဆိုတော့အဲ့ဒီအိမ်ပေါ်ကလမ်းနဲ့ဒီအိမ်ရဲ့တကားကြားမှာအတောင်80လောက်ကျဲပြီးတော့နဲ့တဲ့အလင်းတစ်ပြောင်ပြောင်တောက်လောင်နေတဲ့မိကြီးတွေကြီးတစ်ခုဘယ်ချိန်ကရောက်နေတဲ့မသိရဘူးအဲ့ဒါမစုတဲ့ချက်တုံးဆိုတော့မနက်ရဲ့လက်ချက်ကိုမနက်ကတော့အကြောင်းနှစ်ခုကိုသူစဉ်းစားပြီးတော့ချလိုက်တာ။ဘာစဉ်းစားလို့ဆိုတော့ငါဒီလိုမိကြီးတွင်ကြီးဖန်နေမယ်ဆိုလို့ရှိရင်ဒီတတိယဒီပြည့်စင်ကဗုဒ္ဓအရှင်မြတ်ကိုဆွမ်းလှူရမှာမဟုတ်။အဲ့လိုဆိုလို့ရှိရင်ဒီပြည့်စင်ကဗုဒ္ဓအရှင်မြတ်ဟာပြိနိဗ္ဗာန်ဆံရလိမ့်မယ်။သူကခုနှစ်ရက်တိတိပြည့်စင်ကဗုဒ္ဓကဒီရောဓသမဘဝင်စားခဲ့တာဆိုတော့ဒီနေ့မှမစားလို့ရှိရင်သူကပြိနိဗ္ဗာန်ဆံရလိမ့်မယ်။တပိစေကဗုဒ္ဓဘုရားလည်းပြိဋိဘာဆံရစီဖယားလုံးရဲ့ကုတုကောင်းမှုလည်းပဲဖြစ်စည်းစီဆိုတဲ့တစ်ချက်ခုတစ်ချက်ပြန်တဲ့သူကအဲ့ဒါလိုအကြံစိုးနဲ့လှုပ်တာလားအဲ့ဒါကိုမြင်တော့ဒီအခိုင်းအစီကဖယားလုံးစီပြန်ပြေးလာကျုပ်လှမ်းပြီးတော့ချွေးတိချွေးပေါက်တွေကြပြီးတော့ဒါကဘာလဲမသိဘူးဆိုပြီးတော့အမေဘာလို့ပြန်ပြေးလာတော့အာမရှိတွင်ကြီးတောင်80လောက်နဲ့ပြီးတော့တောင်80လောက်ကြီးကြီးတောင်မကြီးရဲ့ဟိုအလိုင်းရေပြောင်းပြောင်းတောက်လိုက်အဲ့ဒါနဲ့ဖယားလုံးကတစ်ချက်တည်းသူစဉ်းစားမိတယ်ဒါဝိတ္တဝတိနဲ့ပြီကမနက်သားကငါ့ကိုရှစ်ပြူကိုလာတာဖြစ်ပဲအဲ့ဒါနဲ့ဒီလိုမနက်အတောင်းအသိမကငါ့ကိုလာပြီးတော့တုံလို့အောင်လုပ်တော်လည်းပဲငါဟာတုံလို့မဲ့လူမဟုတ်ဘူးဆိုတာကိုသူသိအောင်ပြရမယ်ဒီစစ်ပွဲမှာဘယ်နည်းနဲ့မှမနက်ကိုငါအနိုင်မပေးနိုင်ဘူးဆိုပြီးတော့သူတခါလေးထွက်တယ်ထွက်ပြီးတော့မိကြီးတို့နားရောက်တော့မော့ကြည့်တော့မနက်ကိုတွေ့တွေ့တဲ့အခါကျတင်းမစိုးတော့လို့မေးတော့ဟိုကလည်းငါမနက်ပဲလို့ပြောတယ်ဘာဖြစ်လို့ဒီမိကြီးတွင်ကြီးလုပ်တယ်လို့မေးတော့ပြစီကဗုဒ္ဓါကိုပြိဋိဘာဆံစီဖို့တင့်ရဲ့ကုသိုလ်ကောင်းမှုတွေလည်းပြည့်စည်စီဖို့ဒီလိုစိတ်နဲ့ငါလုပ်တယ်။သူကလည်းမှန်မှန်တိုင်းပြောတာပဲ။အဲ့တော့ဘုရားလောင်းကတင့်မအောင်စီရဘူးတင့်မနိုင်စီရဘူးတဲ့။ဒီစစ်ပွဲမှာတင့်နဲ့ငါနဲ့ဘယ်လိုနိုင်မလဲဆိုတော့တင့်ဆောင်ကြည့်ရှုပြီးတော့ဘုရားလောင်းကဂါထာတစ်ပုဒ်ရွတ်တယ်။အဲ့ဒီဂါထာတစ်ပုဒ်ရွတ်တာကပြစီကဗုဒ္ဓါအရှင်မြတ်ကိုလှမ်းပြီးတော့သူကရှောက်ထားတဲ့ဂါထာလေးပဲ။အဲ့ဒီဂါထာကတာမန်လူတွေရဲ့နားပါဆိုတော့ချက်သေးထားစရာကောင်းပါလေ။နော်ပါရတာတော့ဆိုတော့ကာမံပတာမိနိဒေယဥဒ္ဓံပါတော့အဝံတီတော့နန္ဒရိယံကရိတံမိဟန္တပိဏံပရိက္ခဟအိဗေကပါပြောတော့ဆိုတော့ ကာမံပတာမိနိရိယဥဒ္ဒံပါရောအဝန္တိရောဥဒ္ဒံပါရောအဝန္တိရောဆိုတာကဥဒ္ဒံပါဒဆိုတာပါဒဆိုတာခြေထောက်ဥဒ္ဒံဆိုတာအထက်နောက်ခြေထောက်ကအထက်အဝန္တိရောဆိုတာခေါင်းကအောက်စောက်ထိုးမုန်းမြော်ပေါ့ဗျာဟုတ်လားဂျွန်းပြန်ပြီးတော့ကာမံပတာမိနိရိယငရေကိုကြာကျင်ကြပဲစုမဟုတ်ဒီမိကြီးတွေနဲ့ကိုကြာကျင်ကြပါစေနောက်ဆုံးထူးမိုးမျိုးဒီမိကြီးတွေကြီးတို့မဟုတ်ငရေတွင်ကြီးတွေကိုကြာကျင်ကြပါပါစေနာနရိယံကရိတာမိမတင့်တော်တဲ့မမြင့်မြတ်တဲ့သူယုံမာတို့ရဲ့အလုပ်ကိုတော့ငါဘယ်တော့မှမလုပ်ဘူးငရေကြာကျင်ကြပါစေမကောင်းတာကြီးကိုတော့မလုပ်ဘူးတဲ့ဟောသူရဲ့ပြောပုံကအဓိပ္ပာယ်တစ်မျိုးတော့ဒကာမတို့ဦးကြီးတို့တွေကမကောင်းတာကိုလုပ်ရင်ငရေကြာမယ်ငရေကြာမှကြောက်လို့မကောင်းမှုကိုရှောင်တာသူကငရဲကြောက်အောင်မယ်ဆိုရင်တော့မကောင်းမှုကိုတော့မလုပ်သေးဘူး။ဟော။သူပြောတဲ့အတိပဲကပိဋကတ်တို့သဘောမဟုတ်ရလားမသိဘူး။မကောင်းတာကိုမလုပ်လို့ငရဲကြမယ်ဆိုရင်တော့မကောင်းတာကိုတော့ရှောင်အောင်မှာပဲ။ငရဲအကြခံပြီးတော့ကိုရှောင်မယ်ဆိုတဲ့အတိပဲ။အဲ့တော့ဒီနေရာမှာနာနရိယံဆိုတာအနရိယံမမြတ်သောအမှုဆိုတာဘာကိုပြောတာတော့ဆိုတော့ဒါနမပြုခြင်း၊သီလမစောက်တည်ခြင်းအစရှိတဲ့အမှုကိုမမြတ်သောအမှုလို့ဆိုတယ်။ဆိုတာကမလူလို့ငရဲကြမယ်ဆိုရင်လည်းပဲဟုတ်လားဟောလှူလို့ငရဲကြမယ်ဆိုရင်လေသူကတော့လှူအောင်ပါပဲဆိုတဲ့အဓိပ္ပာယ်ဟုတ်လားပိဋကောင်းတော်ကတော့သူပြောတာတော်တော်ကျေတိထားကြအောင်လေနော်အေးအဲ့ဒါလိုနန္ဒရိယံကရိတာမိတော့မမြတ်တော့မှုတော့သူကမပြုပါဘူးဟန္တာပိဏံပရိက္ခာဒါကြောင့်အရှင်မြတ်တပည့်တော်ရဲ့ဆွမ်းကိုခံတော်မူပါဆိုပြီးတော့အဲ့ဒါသူကနှုတ်ကနာဆွမ်းမှာတခါလေးယူလာတာဟုတ်ဟုတ်လားအဲ့ဒီဆွမ်းကွက်ကိုကင်ပြီးတော့အဲ့ဒီမိကြီးတဲ့နဲ့ကိုဆင်းချလိုက်တာသိရင်သိပဲစီဆိုတဲ့စိတ်နော်သောတော်ကပြောတယ်ပရမတ္ထပါရမီပေါ့ဒါဒါနပရမတ္ထပါရမီလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒီမိကြီးတည်းဆင်းရင်ဒါသိခြင်းနဲ့သိတော့မှာပဲလေနဂပန်နဲ့ပန်းစင်းတာတာဆိုပြီးမလို့သိတယ်သိနိုင်တာပဲဒါသိခြင်းနဲ့သိပဲစီသူဆင်းမယ်ဆိုရင် तू ကတော့ဒီဒါနကိုပြုမှဖြစ်တဲ့ကြောင့်သိသွားလည်းပဲသူ့ကိုရှုံးတယ်လို့မဆိုနိုင်ဘူးဟုတ်တယ်မဟုတ်လားအေးအဲ့လိုအသေးခံပြီးတော့အသက်ကိုစွန့်ပြီးတော့ तू ဟာကုသိုလ်ကောင်းမှုကိုပြုတာဘာလို့ तू အဲ့လိုပြုနေလို့ကုသိုလ်ကောင်းမှုပေါ်မှာယုံကြည်လို့ပေါ့ဟုတ်တယ်မော်လာတရားကြီးမိုင်းမြအေးဒီယုံကြည်မှုကြောင့်သူကဆင့်ချလိုက်တာပဲဒါအလွန်တရာမှဖြစ်ထောင်ဖြစ်ခဲဖြစ်နိုင်ခဲ့တဲ့စိတ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဖြစ်ထောင်ဖြစ်ခဲဖြစ်နိုင်ခဲ့တဲ့စိတ်တဲ့ကြောင့်ဖြစ်ထောင်ဖြစ်ခဲဖြစ်နိုင်ခဲ့တဲ့ကိစ္စကြီးကလည်းဖြစ်လာတာပါပဲအဲ့ဒါဘာဖြစ်တယ်ဆိုတော့အဲ့ဒီမိကြီးတွေကနေပြီးတော့ဘုရုမာကျပေါက်တယ်လို့ဆိုတယ်အံ့ဩစရာပါပဲနော်အေးဘုရုမာကျဆိုတာရေထဲပေါက်တဲ့အမျိုးနော်တာမန်မိကြီးဘဝတောင်ပေါက်နိုင်တဲ့အနေအထားမရှိဘူးဟုတ်ရဲ့လားအေးအခုအပါဘယ်ကပေါက်မကြီးတယ်ရတယ်ပေါက်တယ်ဒီလိုစိတ်တက်ကလည်းဖြစ်ထောင်ဖြစ်ခဲစိတ်တက်ဆိုတော့ဖြစ်ထောင်ဖြစ်ခဲကိစ္စကဖြစ်လာတယ်လို့ဒါကတော့ဥစဉ်ကတဘာဝယုတ်တီနဲ့စဉ်းစားကြည့်အောင်အဲ့ဒီတော့မှဘုရားတော်ကအဲ့ဒီကြာပွဲပုံမှာရက်ပြီးတော့အဲ့ဒါကြာပွဲကလည်းတော်တော်ကြီးတယ်လို့ဆိုတယ်အဲ့ဒါကြာပွဲတွေကလည်းဝက်မုံတွေကအပေါ်ကိုပြန်တက်ပြီးတော့ဘုရားတော်ပေါ်ကိုရွှေမုံတွေကျင်းတယ်လို့ကြေချသေးတယ်လို့လည်းဆိုတယ်ဒါဖြစ်နိုင်ခဲ့တဲ့သူ့ရဲ့စိတ်တက်ကိုတဘာဝတရားကပူဇော်တယ်လို့ပဲဟာတဘာဝကြာကြာစဉ်းစားကြည့်ရမှာပေါ့နော်အဲ့ဒါနဲ့အဲ့ဒီကြာပေါ်ကပဲအဲ့ဒီဆွမ်းကိုပြည့်စုံဖို့အရှင်မြတ်ထေရဲ့တပည့်ကိုထည့်တယ်။အဲ့ဒါမန္တသာရှုံးတယ်တဲ့အဲ့ဒီပွဲမှာဟုတ်လား။ဒါကြောင့်ပြည့်တဲ့ပေါင်းတော်တို့ခရီးတင်ကာရဇာဆိုတာအဲ့ဒါပဲ။တရားလောင်းသူကိုယ်တိုင်ကုသိုလ်ကောင်းမှုရဲ့ပုံမှာယုံကြည်မှုပြင်းပြထက်သန်လွန်းလို့အသက်ဆုံးပြီးတော့ပြုခဲ့တဲ့အကြောင်းပေါ့။ဟုတ်လား။စောက်ထုံးမုံမြုံမိကြီးတို့နဲ့ကြားချင်းကြပါစေ။မကောင်းမှုကိုတော့သူမလုပ်ပါဘူး။ဟုတ်ရဲ့လား။အေးဒါကြောင့်မို့လို့မြတ်စွာဘုရားကအနာရပင်တတိကြီးကိုတဲ့ကအရိယာသူတော်ကောင်းတယောက်ဖြစ်တယ်ဘုရားလည်းပဲလည်းဖြစ်တယ်တင့်ကိုတားတဲ့နတ်ကလည်းတာမန်နတ်ဖြစ်တယ်ငါဖြစ်တယ်သူတော်ငါကိုတားတဲ့နတ်ဟာမန်နတ်ဖြစ်တယ်တာကိုတော်ငါကုသိုလ်ကောင်းမှုကိုမရက်ခဲ့ဘူးဆိုပြီးတော့ဒါမြတ်စွာဘုရားဟောတာဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရှောင်းလန်းခဲ့တဲ့လမ်းစဉ်ကိုကိုယ့်ရဲ့စံအနေနဲ့ထားပြီးတော့တတ်နိုင်သမျှသရတရားကိုမွေးမြူရမှာပေါ့နော်သရတရားကြီးရင်ကြီးတယ်လို့ကုသိုလ်ကောင်းမှုကလုပ်ဖြစ်မှာပေါ့အဲ့ဒီတည်တရာတရားဆိုတာကလည်းပဲဘယ်ပုံပင်ဒီမွေးပြရမလဲဆိုတဲ့အချက်ကလည်းလိုသေးတယ်။သူတော်ကောင်းနဲ့ပေါင်းရမယ်၊သူတော်ကောင်းတရားနားရမယ်။ဟုတ်လား။မှန်ကန်သောနှလုံးသွင်းမှုရှိရမယ်။ပြီးတော့မိညာပူညာအားလျော်တဲ့အချင်းမြတ်ကိုကျင့်သုံးရမယ်။ဒီလေးချက်တည်တရာတရားထက်သန်ခြင်းရဲ့အကြောင်းလို့ကျမ်းဂန်နေထဲမှာဟောတာလားရှိတယ်။နော်။ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးတွေကိုပြောခြင်းတည်တရာတရားထက်သန်ခြင်းရဲ့အကြောင်းတရာတရားထက်တန်လာတဲ့အမြတ်ကိုကိုချမ်းသာဒုက္ခအမျိုးမျိုးဖြစ်စေမဲ့ကုသိုလ်ကောင်းမှုမျိုးစုံကိုပိဋကတ်တော်တို့လုပ်ဖြစ်သွားတဲ့အကြောင်းမရှိဘူးလားရှိတယ်။ဟုတ်ရဲ့လား။အေးဒါကဥစဉ်တို့ခရီးတင်ကာရဇတ်နော်ကုသိုလ်ကောင်းမှုကို ရဲရဲရဲရဲပြုတဲ့နေရာမှာတရားတရားပေါ်မှာမူတည်တယ်ဆိုတာအဲ့ဒီတရားတရားကလည်းသူတော်ကောင်းနဲ့ဘလောက်ပေါင်းရတယ်လဲသူတော်ကောင်းတရားတွေကိုဘလောက်လေ့လာလိုက်စားထားတယ်လဲဘလောက်နှလုံးသွင်းမှန်ကန်တယ်လဲဘလောက်အချင်းမြက်ကိုကျင့်သုံးထားတယ်လဲဆိုတာပေါ်မှာမူတည်ပြီဘုလားမူတည်မယ်ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့အမျိုးမျိုးသောချမ်းသာဒုက္ခကိုရရှိဖို့အတွက်ကုသိုလ်ကောင်းမှုကိုပြည့်စုံအောင်အထောက်အကြလို့ဒုတိယအဆုံးအမကိုဘုရားအဆူဆူတိုက်တွန်းထားတယ်ဒီနေရာမှာဦးရှင်တို့ဒီကုန်းချုပ်ပါပြောချင်တော့ဆိုတော့အမျိုးမျိုးသောချမ်းသာဒုက္ခဆိုတာကိုပြောဖို့အလေရောက်လာပြီပေါ့ချမ်းသာဒုက္ခဆိုတာအစဉ်အမျိုးမျိုးရှိတယ်ချမ်းသာဒုက္ခဆိုတာအစဉ်အမျိုးမျိုးရှိတယ်လို့ကုသိုလ်ကောင်းမှုဆိုတာလည်းအစဉ်အမျိုးမျိုးရှိတယ်နော်စောစောကပြောခဲ့ပြီမို့လားနော်ဒါနလည်းအမျိုးမျိုးရှိတယ်ဒါနထဲတရဏဂုံတဲ့တိလထဲမေတ္တာတဲ့အနေစာသင်္ကြန်ဟောကုသိုလ်ကောင်းမှုရဲ့သူ့လေဗယ်နဲ့သူမရှိဘူးလားရှိတယ်အဲ့လိုကုသိုလ်ကောင်းမှုကအစဉ်အမျိုးမျိုးရှိတယ်လို့ချမ်းသာဒုက္ခလည်းအစဉ်အမျိုးမျိုးရှိတာပဲဒီချမ်းသာဒုက္ခကအစဉ်အမျိုးမျိုးရှိတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဥစဉ်ဟောဘဟုဝေဒနိယတုတ်တာဆိုတာလေးကိုအနှစ်ချုပ်ပြီးတော့ဒီကုန်းချုပ်ပြောမယ်နော်ဦးဇင်းတို့မြတ်စွာဘုရားလက်ထက်ကပင်စကင်ကဆိုတဲ့လက်သမားဆရာကြီးတယောက်ရှိတယ်အဲ့ဒီလက်သမားဆရာကြီးကတနေ့တော့ရှင်ဥဒ္ဒရာကြီးတွေကိုသူရောက်လာတယ်နော်ရှင်ဥဒ္ဒရာကြီးရောက်လာပြီးတော့သူကဗာမေးတော့ဆိုတော့အရှင်ဘုရားဥဒ္ဒရာကြီးတဲ့မြတ်စွာဘုရားကခံစားမှုဝေဒနာတွေကိုဘယ်နှမျိုးလောက်ဟောထားတယ်လို့အရှင်ဘုရားကြားဘူးလေတဲ့အဲ့လိုမေးတဲ့ခါကျတော့ဥဒ္ဒရာကြီးကဒကာကြီးမြတ်စွာဘုရားကခံစားမှုဝေဒနာကို၃မျိုးဟောထားတယ်လို့ငါမှတ်သားဘူးတဲ့အဲ့ဒီ၃မျိုးကဘာတွေတုန်းဆိုတော့ဒုက္ခဝေဒနာနောက်ချမ်းသာတဲ့သဘောဒုက္ခဝေဒနာဆင်းရဲတဲ့သဘောအတုခမဒုက္ခဝေဒနာလို့ဆိုရမယ်ဥပိ္ပခာသဘောချမ်းသာတာလည်းမထင်ရှားဆင်းရဲတာလည်းမထင်ရှားဝေဒနာဘယ်နှမျိုးလဲဗျာ၃မျိုးဒုက္ခဒုက္ခဥပိ္ပခာအဲ့လိုပြောပြတော့ပင်စခင်ကလက်သမားဆရာကြီးကဘာပြောလဲဆိုတော့အရှင်ဘုရားမဟုတ်ဘူးလေမြတ်စွာဘုရားကဝေဒနာကိုနှစ်မျိုးပဲဟောတာလေဟောဘေးသက်ရေလှုပ်လာပြီနော်ဝေဒနာကိုဘယ်နှမျိုးဟောနှစ်မျိုးပဲဟောတာလေဘာပြောလို့လဲဆိုတော့အဒုက္ခမဒုက္ခဝေဒနာလို့ဆိုရဲဥပိ္ပခဝေဒနာဟာငြိမ့်သက်တယ်မုံမြတ်တယ်ဒါကြောင့်မလို့သူ့ကိုဒုက္ခဝေဒနာတွေထည့်ထားတာဟာလေဒါကြောင့်ဒုက္ခဝေဒနာရဲ့ဒုက္ခဝေဒနာရဲ့လို့နှစ်မျိုးပဲရှိတယ်ဝေဒနာဆိုတာဥပိ္ပခဝေဒနာကဘယ်ထည့်ထားတာဒုက္ခဝေဒနာတွေထည့်ထားတာဒါကြောင့်ဝေဒနာဆိုတာနှစ်မျိုးလေအဲ့တော့ဟောကဥဒါကြီးကလည်းလက်မလျှော့တခါကြီးဝေဒနာက၃မျိုးရှိတာဒုက္ခရဲ့ဒုက္ခရဲ့ဥပိ္ပခရဲ့အဲ့တော့ရှင်ဘုရားဝေဒနာဆိုတာနှစ်မျိုးရှိတာဒုက္ခရဲ့ဒုက္ခရဲ့ဟောညင်းညာရောအမှန်ကတော့နှစ်ယောက်စလုံးမှန်တယ်နှစ်ယောက်စလုံးဟာအကြောင်းခိုင်မာစွာသဘာဝကြတယ်ဒါပေမဲ့ခက်နေတာကတယောက်ရဲ့သဘာဝကြတဲ့အကြောင်းတရားရှိနေတာကိုတယောက်ကလက်မခံတဲ့အချက်ပဲဒါကြောင့်ဘုန်းကြီးကလည်းတကားကိုပြန်ညင်းတယ်တကားကလည်းဘုန်းကြီးကိုပြန်ညင်းတယ်အဲ့လိုညင်းနေတာကိုဘုရားကကြားတော့ဆိုတော့ရှင်အနန္ဒကုရမြတ်ကြီးကကြားတယ်ကြားတဲ့အခါကျတော့ရှင်အနန္ဒကမြတ်စွာဘုရားကိုသွားလျှောက်တယ်အဲ့ဆိုဗျာတဲ့ရှင်ဥဒ္ဒရာကြီးနဲ့ပြဿခင်ကလက်သမားဆရာကြီးတို့ကတော့ဒီလိုဒီအကြောင်းဝေဒနာကိုတယောက်က2မျိုးတယောက်က3မျိုးဆိုပြီးတော့ညင်းနေကြတယ်။အဲ့တော့မြတ်စွာဘုရားကဘာမင်းရှိတော်ဆိုတော့အနန္တာတဲ့။ငါဘုရားဟာအကြောင်းပရိယအားလျော်ဆိုတာဝေဒနာတွေကိုအမျိုးမျိုးဟောတာလားရှိတယ်တဲ့။ဝေဒနာကို2မျိုးလို့ဟောတာလည်းရှိတယ်ဟုတ်တယ်တဲ့ပြဿခင်ကပုံနာလက်သမားဆရာကြီးပြောတယ်လို့ဝေဒနာကို3မျိုးဟောတာလည်းရှိတယ်ဒုက္ခဒုက္ခဥပိ္ပခာသောမနတ္တဒေါမနတ္တဆိုပြီးတော့ဝေဒနာကို5မျိုးဟောတာလည်းရှိဝေဒနာကို6မျိုးဟောတာလည်းရှိတယ်17မျိုးဟောတာလည်းရှိတယ်36မျိုးဟောတာလည်းရှိတယ်108မျိုးဟောတာတောင်ရှိတယ်တဲ့မြတ်စွာဘုရားဒါအကြောင်းပရိယအားလျော်စွာဟောထားတာပေါ့အဲ့ဒါကိုတယောက်ယောက်ကပြောလာတဲ့အခါမှာအကြောင်းလေးခိုင်မာတယ်တဘာဝလေးဆိုက်ပါလေခင်တယ်တယောက်စကားကိုတယောက်လက်မခံဘူးရှိလို့ရှိရဲ့အဲ့ဒါတေချာပေါ့ငင်းခုမှုနဲ့အကုသိုလ်များကြလိမ့်မယ်တယောက်ကပြောလာတဲ့စကားအကြောင်းလေးခိုင်ပါတယ်ဟုတ်လဲဟုတ်တယ်ဆိုရင်လက်ခံဖို့လိုတယ်အဲ့လိုလက်ခံနိုင်မယ်ဆိုရင်တော့နှုတ်နဲ့ရင်နဲ့ရောထားတယ်လို့မျိုးတယောက်ကိုတယောက်ချစ်သောမျက်စိများဖြင့်ကြည့်နိုင်ကြလိမ့်မယ်တဲ့အဲ့ဒီမှာအဲ့ဒီအတုံးလုံးလေးပါတယ်နော်တယောက်ရဲ့ဇာတ်စကားကသဘာဝကျနေတယ်ဆိုရင်ကိုယ်နဲ့မကိုက်ညီတော့လည်းပဲအဲ့ဒါလက်ခံနိုင်ဖို့မလိုဘူးလားလိုတယ်ကိုယ်မကြိုက်ပေမလို့သဘာဝကျရင်တော့လက်ခံရမှာဟုတ်လားအဲ့ဒါလိုလက်ခံနိုင်မယ်ဆိုရင်တယောက်ကိုတယောက်ချစ်သောမျက်လုံးများနဲ့ကြည့်နိုင်ကြလိမ့်မယ်ဟုတ်လားအဲ့လိုလက်မခံနိုင်ဘူးငါဟာမငါဟာပဲဆိုရင်တော့အဲ့ဒါဘလို့မှမေတ္တာသဘောဆက်ပြီးတော့ဖြစ်ဖို့မလွယ်ဘူးနော်အဲ့လိုမြတ်စွာဘုရားကဟောပြီးတော့ရှင်အနန္ဒာကိုဗာအမင်းရှိတော်ဆိုတော့အနန္ဒာတဲ့လောကမှာကာမဂုဏ်အာယုံဆိုတာ၅မျိုးရှိတယ်ဒါပြီးတတိယသီဝိသားပါရူပါယုံတတ္တာယုံကန္နာယုံရတ္တာယုံဖုဒ္ဓဘယုံအ အဲ့ဒီကာမဂုဏ်အာယုံ၅ပါးကိုအကြောင်းပြုပြီးတော့စိတ်ထဲမှာဝမ်းသာတယ်ကြည်နူးတယ်နှစ်သက်တဲ့သဘောကျတယ်ဆိုတဲ့သောမနတသဘောလေးဟာဒါကာမဒုက္ခပဲတဲ့။ဒါကာမဒုက္ခကိုအရင်အတိပဲဖွင့်တာနော်။ကာမဒုက္ခဆိုတာအာယုံ၄ကြောင့်တနည်းအားဖြင့်ယူပါယုံတတ္တယုံခန္ဓာယုံရတ္တယုံဖုဒ္ဓဘာယုံဆိုတဲ့ကာမဂုဏ်အာယုံ၅ပါးကြောင့်စိတ်ထဲမှာနှစ်သက်တဲ့ကြည်နူးတဲ့သဘောကျတဲ့သဘောဒါကိုပါခေါ်မလို့ကာမဒုက္ခအဲ့တော့ဒဇုံတယောက်သောပုဂ္ဂိုလ်ကဟောဒီလောကကြီးမှာကာမချမ်းသာတည်တာလေအချမ်းသာဆုံးမှာဘာကာမချမ်းသာကလွယ်လို့ချမ်းသာတာမရှိပါဘူးလို့ပြောခဲ့မယ်ဆိုရင်ငါလက်မခံနိုင်ဘူးတဲ့မြတ်စွာဘုရားကာမချမ်းသာတည်တာလေအကောင်းဆုံးဒါပဲချမ်းသာဆိုတာဒါပဲရှိတာလို့ပြောခဲ့မယ်ဆိုရင်ဘာလဲတော့လက်မခံနိုင်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့သူ့ထက်ချမ်းသာတဲ့ပထမဇန်ဒီဟူသောတပါးသောချမ်းသာရှိနေသေးတဲ့အတွက်ကြောင့်ပဲတဲ့ဟောအစပြောပြီနော်ကာမချမ်းသာတဲ့တာလေချမ်းသာကဘာလဲတော့ပထမဇန်ချမ်းသာတဲ့နိဗ္ဗာန်တရား၅ပါးကင်းစိတ်လို့တော့စိတ်ထဲမှာဒါဘိသက်ပေါင်းတို့ရောသမထဘာဝနာတရားတမျိုးကိုစူးစမ်းအထုတဲ့အခါမှာပထမဇန်ဆိုတာမရနိုင်ဘူးလားရနိုင်တယ်အဲ့ဒီရထားတဲ့ပထမဇန်ဒီကာမဒုက္ခတဲ့အများကြီးချမ်းသာတယ်အဲ့ဒီပထမဇန်ကိုရလို့ပထမဇန်ရထားတဲ့ပုဂ္ဂိုလ်တယောက်ကဟာဒီပထမဇန်ချမ်းသာတွေကကောင်းလိုက်တာလောကမှာသူ့တွေကောင်းတာတော့မရှိတော့ပါဘူးလို့ပြောမယ်ဆိုရင်ငါလက်မခံနိုင်ဘူးတဲ့ဘာလို့ဆိုသူ့တဲ့ချမ်းသာတဲ့ဒုတိယဇာချမ်းသာဆိုတာရှိသေးတယ်တဲ့။ဩပေးသက်ပေါင်းတော်တော့အမြင်ကျေဖို့လိုတယ်ဆိုတာကိုလည်းပဲဟိုပြုတ်ပြရရောက်မယ်လို့ထင်ပါတယ်ဟုတ်လား။အေးအဲ့ဒီဒုတိယဇာရတဲ့လူကဟာဒုတိယဇာသာချမ်းသာဆုံးမှာကွာလို့ပြောမယ်ဆိုရင်ဒါလည်းမျက်စောပြားကလက်မခံနိုင်ဘူးတဲ့။ဘာလို့သူ့တဲ့ချမ်းသာတဲ့တတိယဇာဆိုတာရှိသေးတယ်။ဟိုဘက်တော့အချင်းချုပ်ပဲပြောတော့မယ်နော်။တတိယဇာတဲ့ချမ်းသာတာကသရုတ်ဒဇာ။အဲ့ဒီသရုတ်ဒဇာတဲ့ချမ်းသာတာကအာကာသနိစ္စယရဏဇံဆိုတဲ့အရုပဇံလေးပါးတဲ့ကပထမဦးဆုံးဇံပေါ့အဲ့ဒါတဲ့ချမ်းသာတာကဝိညာဉ်နိစ္စယရဏဇံအဲ့ဒါတဲ့ချမ်းသာတာကအာကိဉ္စညာယရဏဇံအဲ့ဒါတဲ့ချမ်းသာတာကနေဝံတင်ညာနာတင်ညာယရဏဇံဒီဇံတွေရဲ့သဘောအဓိပ္ပာယ်တွေကိုတော့ဘာမှဖတ်ချုပ်စလို့ရည်ဟောတဲ့တရားကိုပဲနာကြလို့ဦးစင်ကအဲ့လိုပဲတိုက်တွန်းနေတယ်စလို့ရည်ပြောတာတော့အကောင်းဆုံးပဲဟုတ်လားဦးစင်ကတော့အချိန်မရှိဘူးဆိုတဲ့အကြောင်းပြချက်နဲ့မပြောတော့ဘူးနော်အေးအဲ့ဒီဇန်၈ပါးဟုတ်လားအဲ့ဒီချမ်းသာကိုအကောင်းဆုံးချမ်းသာလို့ပြောခဲ့ပေဆိုရင်လည်းငါဖရားလက်မခံနိုင်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့ဝေဒနာတင်ညာချုပ်ပြီးတော့နေတဲ့ဏိရောဓတမပတ်ဆိုတာရှိတယ်တဲ့ဟောအဲ့ဒီဝေဒနာတင်ညာချုပ်တယ်ဆိုတဲ့သဘောပေါ့ဒီနေရာမှာရသော်ဖရားကဗာလိတောင်ဖြည့်ဆွဲပြီးတော့ပြောတာတော့ဆိုတော့အာနန္ဒာတဲ့သာသနာ့ပြပအယူဆရှိတဲ့ပုဂ္ဂိုလ်တွေကဟာဝေဒနာနဲ့တင်ညာနဲ့ချုပ်တယ်ဝေဒနာခံစားချက်ကြီးချုပ်နေမှတော့အဲ့ဒါကဘလို့ချမ်းသာတာတုံးလို့များဆောရကတက်ခဲ့မယ်ဆိုရင်ဟောဝေဒနာမရှိဘူးလို့ပြောတာနော်ဝေဒနာမရှိဘဲနဲ့ဘလို့ပြောတာချမ်းသာတယ်လို့ပြောတာနော်အဲ့လိုဆိုရင်တဲ့တင်တော့ဟာချမ်းသာဆိုတာကိုမြတ်စွာဘုရားကခံစားမှုဝေဒနာတစ်ခုတည်းကိုကြီးအကြောင်းပြုပြီးတော့ပြည့်ညတ်ထားတာမဟုတ်ဘူးလို့ဖြေရမယ်နော်ချမ်းသာဆိုတာတချို့တဘာဝကိုကချမ်းသာနေတာရှိတယ်ဝိဒနာခံစားမှုမပါဘဲနဲ့ချမ်းသာတဲ့သဘောဆိုတာရှိသေးတယ်လို့ဒါအကျဉ်းမြင့်လူငယ်တွေအဲ့လိုနားလည်ရမှာပေါ့။ဒါမြတ်စွာဘုရားကအဲ့လိုလေးနေကုန်ချုပ်တာ။အဲ့တော့ဦးဇင်းတို့အရှင်းဆုံးပြောရမယ်ဆိုရင်တော့နိဗ္ဗာန်ချမ်းသာသည်အကောင်းဆုံးချမ်းသာ။ဟုတ်တယ်မဟုတ်လား။အေးကာမချမ်းသာရှိတယ်။နောက်ပြီးတော့ဇန်ချမ်းသာရှင်မျိုးတော်ဟောလိုက်တယ်နော်။ပြီးတော့ဘာလို့ဏိရောဓသမပတ်ဆိုပြီးတော့နိဗ္ဗာန်ချမ်းသာလို့အကျဉ်းမြင့်ဆိုကြပါစို့ဟုတ်လား။အေးချမ်းသာဆိုတာအဲ့လိုအရှင်းနဲ့မရှိဘူးလား။ရှိတယ်။အဲ့ဒါအစင်မြင့်တဲ့မြင့်တဲ့ချမ်းသာကိုရခြင်းလေဆိုရင်အစင်မြင့်တဲ့မြင့်တဲ့ကုသိုလ်ကောင်းမှုကိုပြုလိုက်ကြဖို့ပဲဟုတ်တယ်မဟုတ်လားဒီနေရာမှာဦးဇင်းတို့အဘိဓမ္မာနားလည်ကြတဲ့ပုဂ္ဂိုလ်တွေအတွက်နောက်ကာမကုသိုလ်မယကုကုသိုလ်လောကုတ္တရာကုသိုလ်လို့ကုသိုလ်ကောင်းမှုကိုအကျဉ်းများဖြင့်၃ပိုင်းပိုင်းထားတာမရှိဘူးလားရှိတယ်ကာမကုသိုလ်သည်ကာမချမ်းသာကိုဖြစ်စေပဲမယကုကုသိုလ်သည်ဇာချမ်းသာကိုဖြစ်စေပဲလောကုတ္တရာကုသိုလ်သည်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရမယ်သူကြတော့ဖြစ်စီတယ်လို့မပြောနဲ့တော့ဟုတ်လားအေးနိဗ္ဗာန်ချမ်းသာဆိုတာကအကြောင်းမရှိဘူးသူကနိဗ္ဗာန်ဆိုတာအကြောင်းမရှိမဲ့ဉဏ်ကြောင့်ဖြစ်တာမဟုတ်မဲ့ဉဏ်ဆိုတာနိဗ္ဗာန်ကိုမြင်တတ်တဲ့သဘောအာယုံပြုတတ်တဲ့သဘောလို့နားလည်ရဟုတ်လားအေးဒါကြောင့်ပိဋကောင်းသူတော်ကောင်းလို့ကုသိုလ်ကောင်းမှုကိုအစစ်မြင်တဲ့မြင့်အောင်လုံနိုင်လေးလေးအစစ်မြင်တဲ့မြင့်တဲ့ချမ်းသာကိုရလေလေဟုတ်လားဒါကြောင့်ဦးဇင်းတို့အစစ်အမြင်ဆုံးနိဗ္ဗာန်ချမ်းသာကိုရဖို့အတွက်အစစ်အမြင်ဆုံးကုသိုလ်ကောင်းမှုကိုပြုလုပ်နိုင်ကြဖို့မလိုဘူးလား။အေးအစစ်အမြင်ဆုံးကုသိုလ်ကောင်းမှုကဘာကိုရည်ရွယ်ပြောတာတော့ဆိုတော့သတိပဋ္ဌာန်ဘာဝနာကိုရည်ရွယ်ပြောတာပါ။ဦးဇင်းတို့သတိပဋ္ဌာန်တာယုံမှာမြတ်စွာဘုရားကကုသိုလ်ကောင်းမှုကုသိုလ်ကောင်းမှုလို့မှန်မှန်ကန်ကန်ပြောနိုင်ခြင်းနဲ့ဆိုရင်သတိပဋ္ဌာန်တရား၄ပါးကိုပြောလိုက်ပါတဲ့။သတိပဋ္ဌာန်တရား၄ပါးသည်တက်တက်ကုသိုလ်ကောင်းမှုဖြစ်တယ်တဲ့။ဟောမနေ့တုန်းကအကုသိုလ်အကုသိုလ်လို့မှန်မှန်ကန်ကန်ပြောနိုင်ခြင်းနဲ့ဆိုရင်ဘာကိုပြောရမှာလဲတော့ နေဝရဏတရား၅ပါးဟုတ်လားအဲ့ဒီအရင်ကခုကအထက်အောက်အလိုလေးတွဲပြီးတော့ဟောတာနော်အကုသိုလ်တက်တက်ဖြစ်တယ်တဲ့နေဝရဏတရား၅ပါးဆိုတာတတိပဋ္ဌာန်တရား၄ပါးဆိုတာကတော့ကုသိုလ်တက်တက်ဖြစ်တယ်တဲ့ဒါကြောင့်တတိပဋ္ဌာန်တရားကိုပွားများလို့ရှိရင်ပိဋကောင်တရားတို့တတိပဋ္ဌာန်ရဲ့ဂုဏ်ရည်ရှုပြီးတော့နာဘူးတာတွေရှိပါတယ်ဟုတ်လားတတိပဋ္ဌာန်ကိုပွားများရင်အကျိုးကျေးဇူးဘယ်နှမျိုးရနိုင်တော့ခုနှစ်မျိုးရနိုင်တယ်တတ္တနာဝိတုဒ္ဓိယတတဝရရဲ့တဏ္ဍာမှာအကြောင်းအားလျော်ဆိုဖြစ်ပေါ်ဖြစ်ပေါ်နေတဲ့ကိလေသာတွေဟုတ်သောအညစ်အကြေးကိုလည်းပဲပြောင်းဆင်းအောင်ဆေးကြောနိုင်တဲ့အစွမ်းသတ္တိရှိတယ်။သတိပဋ္ဌာန်တရားဆိုတာနော်။ပြီးတော့သောကပရိဒီဝနာတမတိကမာယစိုးရင်ရင်သောကနဲ့ငိုကြွေးခြင်းပရိဒီဝကိုလွန်မြောက်သွားစေနိုင်တဲ့အစွမ်းသတ္တိလည်းရှိတယ်။ဒုက္ခဒေါမနတဏ္ဍအဋ္ဌကမာယကိုဆင်းရဲခြင်းဒုက္ခနဲ့ဆေးဆင်းရဲခြင်းဒေါမနတကိုလည်းပဲချုပ်ငြိမ်းသွားစေတဲ့အစွမ်းသတ္တိလည်းရှိတယ်။အားမျိုးရှိတယ်နော်။ညာယတအဓိကမာယအရိယမဉ္ဇဉ်ကိုရပြီးတော့နိဗ္ဗာန်တတသစ္စကရိယာဖုန်ဉဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်တဲ့အစွမ်းတတ္တိလည်းရှိတယ်။ဟောနိဗ္ဗာန်ချမ်းသာအကောင်းဆုံးချမ်းသာကိုတတိပဋ္ဌာန်တရားကိုပွားများရင်ရနိုင်မယ်ဆိုတာမထင်ရှားဘူးလား။ထင်ရှားတယ်။ဒါကြောင့်ပေးတဲ့ဘောင်းသူတော်ကတော့ကောင်းမှုဆောင်ဆိုတဲ့နေရာမှာဒါနကောင်းမှုကိုလည်းဆောင်ရမယ်။သီလကောင်းမှုကိုလည်းဆောင်ရမယ်။တမာတိပညာကောင်းမှုကိုလည်းဆောင်ရမယ်။အဲ့ဒီထဲမှာဦးရှင်တို့တတိပဋ္ဌာန်ဆိုတာကတော့တမာတိပညာဒီထဲမှာတတိပဋ္ဌာန်တရားထဲမှာအကျုံးဝင်ပဲပေါ့ဟုတ်လားအေးအဲ့ဒီတတိပဋ္ဌာန်တရားကိုပွားများသောအခြင်းအစစ်အမြင့်ဆုံးကုသိုလ်ကောင်းမှုကိုပြုပြီးတော့အစစ်အမြင့်ဆုံးချမ်းသာဒုက္ခကိုရအောင်အထောက်ကျားမယ်ဆိုတဲ့အတိတ်ပဲပေါ့နော်ဒါကြောင့်ကောင်းမှုဆောင်ဆိုတဲ့နေရာမှာတတိပဋ္ဌာန်ဘာဝနာတရားကိုပွားများတာကတော့အကောင်းဆုံးသောကောင်းမှုကိုဆောင်နေတာလို့မဆိုနိုင်ဘူးလားကောင်းမှုကောင်းမှုလို့ပြောရင်လူတွေကလှူတာတန်းတာတော့ပဲစိတ်ကရောက်ရောက်သွားတာတော့တော့တော်တော်မပြည့်စုံဘူးလို့ဆိုရမှာနော်အတကောင်းမှုဆိုတာဘာလို့လို့မေးရင်တတိပဋ္ဌာန်တရားဟာအစင်ကျေဆုံးအမြင့်မြတ်ဆုံးလို့ဆိုနိုင်မလားဆိုနိုင်ဒါကြောင့်ကိုယ့်ရဲ့ခန္ဓာမှာတတိလေးကပ်ပြီးတော့တက်နိုင်တယ်မြတ်နေနိုင်အောင်အားထုတ်ကြရမယ်ကိုယ့်ခန္ဓာမှာဘလို့သဘာဝတွေဖြစ်နေတော့ဆိုတာလေးကိုတိတိတိတိနေအောင်ကြိုးစားရမယ်ဒါဟာတတိပဋ္ဌာန်တရားရဲ့အနှစ်ချုပ်လို့လည်းဆိုနိုင်ပါတယ်ဟုတ်လားဒီခန္ဓာမှာအကြောင်းရှိသည့်အားလျော်စွာတဘာဝတရားတွေဟာဒလဇက်ဖြစ်ပေါ်နေတာမရှိဘူးလားရှင်နော်မြင်တာတွေကြားတာတွေနားတာတွေစားတာတွေထီတာတွေတွေ့တာတွေဒလဇက်ကိုဖြစ်နေတာပဲအနာမရှိဖြစ်နေတာပဲအဲ့ဒီဖြစ်နေတဲ့တရားတွေကိုဖြစ်တိုင်းဖြစ်တိုင်းတတိဥစည်းပြီးတော့အပေါ်လိုမရှိဖြစ်ဆွဲချက်မလုပ်ဘဲနဲ့နှုတ်ပယ်ချက်မလုပ်ဘဲနဲ့တိတိတိတိနေအောင်ကြိုးစားအထုတ်ဖို့မလိုဘူးလားလိုတယ်အဲ့လိုကြိုးစားအထုတ်မယ်ဆိုရင်အော်ဖြစ်ပေါ်လာတဲ့တရားတွေဟာဒလဇက်ပျောက်ကွယ်လိုက်နေတဲ့သဘောချုပ်ပျောက်လိုက်နေတဲ့သဘောလို့သူဟာအနိစ္စလက္ခဏာကိုတိတဲ့မြင်တဲ့ဉာဏ်ကိုမရနိုင်ဘူးလားရနိုင်ပဲအဲ့ဒီအနိစ္စကိုသိပါများပြီဆိုရင်အော်ဘဝမှာဘာဖြစ်လို့မှအကောင်းမဟုတ်ပါလားလို့ဒုက္ခသဘောကိုတဖြည်းဖြည်းနဲ့သူနားလေတဲ့ဉာဏ်မရနိုင်ဘူးလားရနိုင်တယ်ဒါကြောင့်မဟာစီဆိုကြီးကပေါ်တိုင်းမပြတ်ရှုမှတ်နေလျင်ယုံနာတစ်မျိုးအကြောင်းကျိုးသိမြင်မမြဲစင်းရဲ့ဉာဏ်တည်းပေါ်လွင်အနတ္တတိယနိဗ္ဗာန်ဝင်လို့တတိပဋ္ဌာန်အလုရဲ့အနှစ်ချုပ်ကိုအကျိုးကျေးဇူးနဲ့မှဖြည့်ဆွတ်ပြီးတော့ဆရာကြီးကအနှစ်အသားပါပါရေးထားတာအလုံးနှုတ်ထဲမှာလည်းပဲရှိမယ်လို့ထင်ပါနော်ပေါ်တိုင်းမပြတ်ရှုမှတ်နေလေရယုံနာတစ်မျိုးကြောင်းကျိုးသိမြဲမမြဲစင်းရဲ့ဉာဏ်နဲ့ပေါ်တွင်အနတ္တတိယနိဗ္ဗာန်ဝင်ဒါကြောင့်ပေးတဲ့ပေါင်းတော်တို့နေကုန်ချုပ်ကောင်းမှုဆောင်ဆိုတာလေးကိုဘုရင်တို့သတိပဋ္ဌာန်နဲ့နေကုန်ချုပ်ပါတယ်နော်အေးအကောင်းဆုံးသောကုသိုလ်ကောင်းမှုကိုပြုလုပ်ပြီးတော့အကောင်းဆုံးသောနိဗ္ဗာန်ချမ်းသာကိုရယူနိုင်ဖို့ဟုတ်ရလားဒါကြောင့်ကောင်းမှုဆောင်ဆိုတဲ့စကားလေးနေပေမကျေဘူးလားဗျာကျေတယ်နော်ပြောကောင်းကောင်းနဲ့ပြောလိုက်တာတနာရီတောင်ခွဲတော့မယ်ဟုတ်လားအေးအဲ့တော့ဘုရင်တို့ပေးတဲ့ပေါင်းတော်တို့ကောင်းမှုဆိုတာအပြည့်အစုံတဲ့သဘောကောင်းကျိုးချမ်းသာကိုပေးတဲ့သဘောဟုတ်ရလားအဲ့ဒီကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးတွေဒိဋ္ဌိကနာသုတ္တံကိုအခြေခံပြီးတော့ပြောခဲ့တယ်ကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးကိုသိမြင်နားလည်မှုရှိသလောက်ယုံကြည်မှုရှိသလောက်ကုသိုလ်ကောင်းမှုပြုတဲ့နေရာမှာရည်ရင့်မယ်ဟုတ်လားဒါကြောင့်ကုသိုလ်ကောင်းမှုကိုပြုကြဖို့လိုတယ်ပြုတဲ့နေရာမှာလည်းပဲကုသိုလ်ကောင်းမှုကအဆင့်အမျိုးမျိုးရှိတယ်ကုသိုလ်ကောင်းမှုကအဆင့်အမျိုးမျိုးရှိလို့ချမ်းသာဒုက္ခကလည်းအဆင့်အမျိုးမျိုးရှိတယ်ဒါကြောင့်ပေးတဲ့ပေါင်းတော်တို့အစ်မြင့်တဲ့ချမ်းသာကိုရဖို့အတွက်အစ်မြင့်တဲ့ကုသိုလ်ကိုသာသနာ့ဘုရားမှာဖြစ်ရတဲ့လူသားတွေပြီးပြီးအထူးဥစားပေးပြီးတော့အထောက်အကြဖို့မလိုဘူးလားလိုပါတယ်။ဒါကြောင့်ပေးတဲ့ပေါင်းတော်တို့သည်ဒါနသီလတမာတိပညာလို့ဆိုတဲ့ရွှေအိုကြီးလေးလုံးကိုမြှုပ်နှံသောအဖြစ်တနည်းအားဖြင့်ကောင်းမှုကြီးလေးမျိုးကိုပြုလုပ်သောအဖြစ်ဆောင်နိုင်ကြတဲ့ပုဂ္ဂိုလ်တွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့နော် ကောင်းမှုဆောင်ဆိုတဲ့တရားကိုမေတ္တာပို့ပြီးတော့ဆုံးသတ်ကြရအောင်ဗျာဘဝတုတဗ္ဗမင်္ဂလာရခန္တုတဗ္ဗတေဝတာတဗ္ဗဗုဒ္ဓံဥပါဝေနတရာဒုက္ခေဝန္တုတိဘဝတုတဗ္ဗမင်္ဂလာရခန္တုတဗ္ဗတေဝတာတဗ္ဗဓမ္မံဥပါဝေနတရာဒုက္ခေဝန္တုတိဘဝတုတဗ္ဗမင်္ဂလာရခန္တုတဗ္ဗတေဝတာတဗ္ဗတံဃံဥပါဝေနတရာဒုက္ခေဝန္တုတိဒေတုံမာကံတေတယနာပိသပေါင်းတောအနုဇာတာအနန္တတ္တဝအနန္တတို့အားတဗ္ဗမင်္ဂလံလောကိလောကုတ္တရာကောင်းဆိုသည်မြင်္ဂလာဝဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းတဗ္ဗတိဝတ္တမိမိတို့ခန္ဓာကိုယ်မှာစောင့်ကြံနေကြကုန်သောနမိမိတို့အိမ်မှာစောင့်ကြံနေကြကုန်သောနမိမိတို့သာသနာမိမိတို့ကဘာမှာစောင့်ကြံနေကြကုန်သောဓမ္မန္တကောင်းနာပေါင်းတို့ကလည်းပဲရက္ခဏတို့ကောင်းစွာမသိဆောင်ရှောက်တော်မူနိုင်ကြပါစေတည်းတဗ္ဗဟောရတုဘဝေနကိင္ကဝါလူသေးစုမကပွင့်တော်မူကြတယ်ဆိုတော့တဗ္ဗမေရှင်ကိုယ်တော်မြတ်တို့ရဲ့တကူတည်သောအာနုဘောတော်တို့ကြောင့်၎င်းတဗ္ဗဓမ္မနုဘဝေနမဲလီတံပူလီတံနိဗ္ဗာန်ပရိတေယျဆိုသောစင်တတော်တရားတော်မြတ်တို့ရဲ့တကူတည်သောအာနုဘောတော်တို့ကြောင့်၎င်းတဗ္ဗတံဃာနုဘဝေနဘဂတံလေးယောက်ပလတံလေးယောက်ဆိုသောရှင်ယောတော်ရိယတံဃာရှင်မြတ်တို့နဲ့ကောတိလကုန်တမတိကိုခေတာကုန်တို့နဲ့ပြည့်စုံတော်မူရတဲ့သမုဒိတံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တဘုဒေဇောအာနုဘောတော်တို့ကြောင့်၎င်းတရားနေယောညမှာဘေကပဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခကိုစိတ်နှပြချမ်းမှာချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း